Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အစံရဲ့2023ခုနှစ် February 15ရက်ဗိုလ်လူညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေထပ်ရိုက်စလွှင်နေပါပြီ။ line to meter 1925 32တို့ပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်နဲ့တက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ကျွန်တော်ကတော့ဝင်းမြမ
ကျွန်တော်တမောင်သားမှာအနိကသိန်းကင်းရင်ကြပါစေဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့မြန်မာနဲ့ရုရှားနိုင်ငံကြားယူကလီးယားအရေးပူးပေါင်းဆောင်ရွက်မှုတွေပေါ်မှာအော်ပေမဲ့စိုးရိမ်မကင်းဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့အဓိကပါဝင်ပတ်သက်တဲ့သက်ဆိုင်ရာအဖွဲ့အစည်းတွေတိုင်းသားအင်အားစုတွေကိုနည်းနည်းရှိုက်ရှိုက်ထိတွေ့ဆက်ဆံဖို့ဂရိကဝတ်တွေရှိထားတဲ့အတိုင်းဆက်လက်လှုပ်ဆောင်သွားမယ်အကြောင်းအမေရိကန်ဒုတိယနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်ယူကရိန်းကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်2023မှာအမေရိကန်ဒေါ်လာ 5.6 ဘီလီယံလိုလေလို့ဗိုလ်ထုနေမှာကုလသမဂ္ဂကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုဝင်းမင်းနဲ့ပဲကျွန်တော်တို့တင်ပြကြပါပ
ါဟုတ်ကဲ့ပါဦးဒီမသားရေအဲ့တော့အခုလိုဒီသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်ဘက်နန်းဖက်က KIA တပ်စခန်းကိုစစ်ကောင်စီလေကြောင်းတိုက်ခတ်ခဲ့တာပေါ့ KIA ကိုသတင်းပြန်ကြားရေးတာဝန်ခံက
ဒီမြန်မာနယ်လက်ကျလာတာရှိတယ်။အဲနောက်ပြီးတော့ဒေဂျောင်းကလည်းပြစ်ကူတာတွေရှိတယ်။ဒေဂျောင်းကလည်းတော့ဒေနာခေါက်တော့ပေါ့နော်။ပတ်စမဘုံကျက်တက်ခိုက်တဲ့ကျွန်တော်တို့
ဆက်လာရပါတယ်။စေုပ်ချုပ်ရေးချတနင်္သာရီတိုင်းဘလောမြို့နယ်အတွင်းစစ်ဆင်ရေးပိုပြင်းထန်လာလို့ဒုက္ခသည်တွေနေရရွှေ့ပြောင်းနေကြပါတယ်။နောက်ထိုင်းနိုင်ငံတောင်ပိုင်းစိုက်ပျိုးရေးခြံတဲ့မှာတော့မြန်မာနှုတ်အသက်ခံခဲ့ရပါတယ်။အခုလိုသတင်းစာတွေပြီးမှတော့ဘရူညာပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးနောက်ဥကျော်စံတားရဲ့မြမကြီးသုံးသက်ချက်နောက်အောက်စားကဏ္ဍတွေကိုဆက်နှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်းတဲ့အတူပြောပြပေးမှာပါခင်ဗျာ
မြန်မာနဲ့ရုရှားနိုင်ငံကြားနျူကလ িয়ার အရေးပူးပေါင်းဆောင်ရွက်မှုတွေပေါ်မှာအော်ပေမဲ့စိုးရိမ်မကင်းဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VOE ကိုပြောဆိုပါတယ်မကြာသေးခင်ကမြန်မာနိုင်ငံမှာရုရှားအကူအညီနဲ့ပထမဦးဆုံးနျူကလ িয়ার နည်းပညာသတင်းအချက်အလက်စင်တာဖွင့်လှစ်ပွဲကျင်းပခဲ့တာနဲ့ဆက်ဆက်ပြီးVOA ရဲ့အမေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောခွင့်ရ Netflix စာနဲ့တုတ်ပြန်ပြောဆိုခဲ့တာပါ။မြန်မာပြည်သူတွေပေါ်အကြမ်းဖက်မှုရက်စက်ရုပ်မာမှုနဲ့လူခွေရေးချိုးဖောက်မှုတွေကျူးလွန်နိုင်အောင်မြန်မာစစ်တပ်ကိုရုရှားကလက်ထက်တွေထောက်ပံ့နေတယ်ဆိုတဲ့ယုံကြည်ရတော့တဲ့သတင်းတွေကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကစိုးရိမ်မိတဲ့အကြောင်းပြောဆိုပါတယ်။မြန်မာနဲ့ရုရှားကြားစီးပွားရေးနဲ့စစ်ရေးဆက်ဆံရေးတိုးလာနေပြီးမြန်မာစစ်ကောင်စီကိုရုရှားကကြောထောက်နောက်ခံပေးထားတာဟာဒေသတွင်းတည်ငြိမ်မှုကိုပြတ်ပြားစေတယ်လို့လည်းပြောရေးဆိုခွင့်ရှိသူကဆိုပါတယ်။အင်ဒိုပစိဖိတ်ဒေသမှာငြိမ်းချမ်းတဲ့တာယာဝါပြောရေးကိုဆောင်ရွက်နေကြတဲ့မိတ်ဖက်နိုင်ငံတွေရဲ့အားထုတ်မှုတွေကိုရုရှားရဲ့လှုပ်ရွတ်တွေကချိတ်ချောက်အားရောက်ရှိပြီးအကြက်တဲကိုတားရှိစေတယ်လို့လည်းပြောပါတယ်မြန်မာစစ်တပ်အနေနဲ့စစ်ရေးအရပါအသုံးပြုလို့ရနိုင်တဲ့ပစ္စည်းမျိုးတွေနဲ့လက်နက်တွေလွှဲပြောင်းနေတာကိုဖျက်တောက်နိုင်အောင်နိုင်ငံကမိတ်ဖက်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကပူးတွဲဆောင်ရွက်မယ်လို့လည်းနိုင်ငံရေးဝန်ကြီးဌာနကပြောပါတယ
်မြန်မာနဲ့ရုရှားကြားနျူကလ িয়ার ရေးပူးပေါင်းဆောင်ရွက်နေမှုတွေပေါ်မှာအံ့ဩပေမဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VA ကိုပြောပါတယ
်မြန်မာ support တော့ပြန်ဟု
တ်ပါပါလေ
ဆက်ဆက်ပါမဒူတီဟာဖလိုက်တော့
မကြသေးခင်ကမြန်မာနိုင်ငံမှာရုရှားအကူအညီနဲ့ပထမဆုံးနျူကလ িয়ার သတင်းနည်းပညာသတင်းချက်လက်စင်တာဖွင့်ပွဲကျင်းပခဲ့တာနဲ့ဆက်ဆက်ပြီး VA ရဲ့အမေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Netflix ကစာနဲ့တုံ့ပြန်ခဲ့တာပါမြန်မာပြည်သူတွေပေါ်အကြမ်းဖက်မှုရက်စက်ရုံမှာဝင်လူခွင့်ချစ်ပွားမှုတွေကျူးလွန်နေအောင်မြန်မာစစ်တပ်ကိုရုရှားကလက်နက်တွေထောက်ပံ့နေတယ်ဆိုတဲ့ယုံကြည်ရတော့တဲ့သတင်းတွေကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကစိုးရိမ်မိကြောင်းလည်းပြောဆိုပါရယ်မြန်မာနဲ့ရုရှားကြားစီးပွားရေးနဲ့စီးရေးဆက်ဆံရေးတိုးလာနေပြီးမြန်မာစစ်ကောင်စီကိုရုရှားကကြောထောက်နောက်ခံပေးထားတာဟာဒေသတွင်းတည်ငြိမ်မှုကိုပြပြားစေတယ်လို့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်ခင်ဗျာ
ယူကရိန်းကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်2023မှာအမေရိကန်ဒေါ်လာ 5.6 ဘီလီယံလိုတယ်လို့ဗိုလ်ထုနေမှာကုလသမဂ္ဂကပြောလိုက်ပါတယ်တနည်းပြဖို့နီးလာပေမဲ့စစ်ကြောင့်လူတွေတေကြပျက်စီးအိုးအိမ်စုံကထွက်ပြေးကြရတာနေ့စဉ်ဖြစ်နေပါတယ်အတိုင်းဆက်ကအလွန်ကိုကြီးမားလာပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဌာနအကြီးကဲမာတင်ဂရစ်ဖစ်ကသူ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်အခုရမုံငွေဟာလူ15တန်းကျော်ကိုကူညီရရောက်နိုင်မယ်လို့လည်းသူကဆိုပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာတော့အမေရိကန်ဥဆောင်တဲ့ယူကရိန်းမဟာမိတ်တွေရဲ့ဒုတိယနေ့ဆွေးနွေးပွဲကိုဆက်လက်ကျင်းပနေပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတက်လေရင်ပို့ပေးဖို့တောင်းဆိုနေပေမဲ့ရုရှားထိုးစစ်ကိုခုခံနိုင်မဲ့ခရမ်းမီကျောက်သ
တန်ကြာကကားတွေနဲ့၄ချောင်းရံကောက်ွယ်ပံ့ပိုးမှုတွေကိုအဓိကဆွေးနွေးနေကြပါတယ်။၄ချောင်းရံတွေကတိုက်လေရင်တဲ့အခုအချိန်ခါမှာအများကြီးပိုရေးကြည့်ပါတယ်လို့ဂျာမန်ကောက်ွယ်ဝင်ကြီးဘော်ရစ်ပစ်စတိုရီယပ်ကပြောပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်လို့တော့အတိုက်ခံရီပက်ဘလစ်ကန်ပါတီဝင်အမတ်တွေဖိအားပေးနေပေမဲ့လည်းအမေရိကန်သမ္မတဘက်ကတော့သတိထားပြီးစဉ်းစားခြင်းတုံ့ပြန်နေပုံရကတင်းမာ ံပူပေါင်းကိုအမေရိကန်လက်ထက်ကပစ်ချခဲ့တဲ့အချိန်ဟာယူကရိန်းကိုရုရှားကျူးကျော်စစ်တပ်နှစ်ပြည့်တဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်။ဒီမျိုးပြန်ပူပေါင်းပြဿနာပေါ်လာခဲ့ပေမဲ့တရုတ်နိုင်ငံနဲ့ပဋိပက္ခမဖြစ်အောင်ရှောင်ရှားပြီးဆက်သွယ်ရေးလိုင်းဖွင့်ထားတယ်ဆိုပေမဲ့အမေရိကန်ဆိုရဲ့ရွေချက်ကိုလည်းထိခိုက်စေမှာမဟုတ်ဘူးလို့အမေရိကန်မျိုးသားလုံခြုံရေးကောင်စီမဟာဗျူဟာမြောက်ဆက်သွယ်ရေးဆိုင်ရာညှိနှိုင်းရေးဆက်သွယ်ရေးမှူးဂျွန်ကာဘီကမနေ့ကသတင်းတောက်တွေကိုပြောဆိုသွားပါတယ်။တရုတ်နဲ့ဆက်ဆံရေးပိုကောင်းမွန်အောင်ကြိုးစားခြင်းနဲ့သမ္မတဂျိုးဘိုက်ဒန်ရဲ့ဆန္ဒကိုဘလို့ကိစ္စကြောင့်နဲ့မှပြောင်းလဲနိုင်မှာမဟုတ်ကြောင်းဂျွန်ကာဘီကပြောဆိုသွားခဲ့တာပါ။ဒါပေမဲ့လည်း Republican တွေဘက်ကတော့တရုတ်နိုင်ငံပေါ်ပို့ပြီးပြက်ပြက်သားသားရက်တီဖို့ပဲတောင်းဆိုနေကြပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 1953ည5.25 kHz 1783ည5.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ပုံတွညသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။ကိုပိုင်အုပ်ချုပ်ရေးရာထိုင်ဝမ်ချိုးမုံကိုပြန်တန်းလာမယ်တရုတ်နိုင်ငံဘက်ကစီးရေးဆိုင်ရာဘလို့အရာမျိုးကိုမဆိုပြစ်ချမှာဖြစ်တဲ့ကြောင်းထိုင်ဝမ်ကာဝေးဝန်ကြီးဌာနကပြောလိုက်ပါတယ်။အခုထိတော့အမေရိကန်လေကြောင်းနယ်နိမိတ်ကိုကျူးကျော်လာခဲ့တဲ့ထောက်လိုင်းမိုးပြံပူပေါင်းလိုမျိုးတွေကိုမတွေ့ရသေးဘူးလို့ထိုင်ဝမ်ထောက်လိုင်းရဲ့အကြီးအကဲဖြစ်တဲ့ထိပ်တန်းစစ်တပ်အရာရှိဗိုလ်ချုပ်ဟွမ်ဝင်းချင်းကသတင်းတောက်တွေကိုပြောပါတယ်။ထိုင်ဝမ်ကောင်းဝင်မှာတွေ့ရလေရှိတဲ့မိုးပြံပူပေါင်းတွေဟာမိုးလေဝသစူးစမ်းလေ့လာရေးဘောလုံးလေလာဖြစ်တဲ့ကြောင်းသင်းငယ်ပြီးအလေးချိန်မရှိသလိုပင်လယ်ရေမြက်တွေအထက်မြင့်တက်သွားတဲ့အချိန်ပေါက်ကွဲသွားလေရှိတဲ့ပူပေါင်းတွေဒါဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒီတော့တွင်ဂျပန်နိုင်ငံကလည်းဂျပန်နိုင်ငံပိုင်လေကြောင်းနယ်နိမိတ်တွင်ဒီကရနစ်ပိုင်းတွေအတွင်းအမျိုးပြည်မသိအရာဝတ္ထုတချို့ပြန်တန်းနေခဲ့ပြီးဒါရီယာတရုတ်နိုင်ငံဘက်ကထောက်လိုင်းမိုးပြံပူပေါင်းတွေဖြစ်နိုင်တယ်လို့ဂျပန်ကာဝေးဝန်ကြီးဌာနကပြောပါတယ်။2019နိုဝင်ဘာ2020ဂျွန်နဲ့2021စက်တင်ဘာလတွေအတွင်းမိုးပြံပူပေါင်းသဏ္ဍာန်အရာဝတ္ထုတွေဂျပန်နိုင်ငံကောင်းကင်မှာတွေ့ကြရတဲ့အကြောင်းတရုတ်နိုင်ငံဘက်ကဒါရီနဲ့ပတ်သက်လို့ပြန်လည်ဖြေရှင်းဖို့ဂျပန်ကာဝေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။
တော်တရုတ်ပင်လယ်ရေနဲ့ပတ်သက်ပြီးတရုတ်နဲ့ဆက်ဆံရေးတင်မာမှုတိုးနေချိန်မှာပဲ2015ခုနှစ်နောက်ပိုင်းအကြီးဆုံးပူးတွဲစည်းရေးလက်ရှိမှုကိုအမေရိကန်နဲ့ဖိလစ်ပိုင်စစ်တပ်တို့ဒီနှစ်အတွင်းမှာလုဆောင်မယ်လို့ဖိလစ်ပိုင်စစ်ဘက်ရရှိတယောက်ကပြောလိုက်ပါတယ်။ဒါကဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာလက်ထက်အမေရိကန်နဲ့ဆက်ဆံရေးကောင်းမွန်လာတဲ့သင်္ကေတလည်းဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကဖိလစ်ပိုင်သမောတစည်းကိုစစ်မြေပြင်သုံးလေဆာနဲ့တိုက်ခိုက်တာပါအဝင်တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတရုတ်ပေါ်ဖိလစ်ပိုင်ကရှုံချနေတာပါ။နှစ်စဉ်ကျင်းပနေကြပေါ်လီကတန်စီရေးလက်ရှိမှုကိုဒီနေ့နှောင်းပိုင်းမှာကျင်းပမှာဖြစ်ပြီးအရင်နှစ်တုန်းကပါဝင်ခဲ့တဲ့တသားအယောက် 8,900 ကျော်ပါဝင်မှာဖြစ်ကြောင်းစီဥစီချုပ်ဒုတိယဘူချုပ်ကြီးရိုမီယိုဘရန်ဝနာကပြောပါတယ်အနာဂတ်မှာကြုံနေတဲ့သဘာဝဘေးနဲ့စစ်ဘေးအန္တရာယ်မျိုးစုံကိုတုံ့ပြန်နိုင်မဲ့လက်ချင်ကနေလှုပ်သွားမှာဖြစ်ကြောင်းလည်းသူကဆက်ပြောခဲ့ပါတယ်ခင်ဗျာ
စောစောဒုတိယသတင်းကိုကျွန်တော်တို့မာရင်းဖတ်မိတဲ့အတွက်ကြောင့်မလို့အဲတောင်းပါပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့အဓိကပါဝင်ပတ်သက်တဲ့သက်ဆိုင်ရာအဖွဲ့အစည်းတွေတိုင်းရင်းသားအင်အားစုတွေကိုနက်နက်ချာချာထိတွေ့ဆက်ဆံဖို့ဂရီကုဒေတိုင်းဆက်လက်လှုပ်ဆောင်သွားမယ်အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမက်ကမနေ့က NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့တွေ့ဆုံဆင်မှာပြောဆိုပါတယ်စစ်ကောင်စီဘက်ကကျွလွန်တဲ့ရက်ဆက်တဲ့လောရတွေကိုအေးအေးယူနိုင်ရင်းနဲ့မြန်မာနိုင်ငံရဲ့အကြတဲကိုငြင်းချမ်းစွာအပြေရှာရေးအမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းမှုတွေကို NUG ကိုယ်စားလှယ်ဒေါ်စင်မအောင်နဲ့တွေ့ဆုံခဲ့ချိန်မှာဝန်ကြီးရှာမင်းကအလေးနဲ့ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ
်။တူရကီနဲ့ဆီးရီးယားနိုင်ငံတို့မှာငလျင်ကြောက်တည်ဆုံသူ 4,100 ကျော်လာတဲ့အချိန်မှာပဲဆီးရီးယားနိုင်ငံနောက်မြောက်ပိုင်းဒေသကငလျင်ဒဏ်သင့်ခဲ့သူလူရေ 5,000 လောက်တဲ့ဒေါ်လာသန်း 400 နီးပါးအကူအညီလိုအပ်နေကြောင်းကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ဖေဖော်ဝါရီ14ရက်နေ့ကမြစ်ကြာရခံလိုက်ပါတယ်။ဒီဒေသကလူတွေဟာဆီးရီးယားနိုင်ငံပြည်တွင်းစစ်ကြောင်း12နှစ်လောက်ဘာမှအကူအညီမရဘဲနေထိုင်နေခဲ့ကြရတာလို့သူကဆိုပါတယ်ငလင်တန်တင့်ခံရသူတွေတူရကီဘက်ကနေအကူအညီတွေပို့ပေးနိုင်ရေးအတွက် နောက်ထပ်နယ်စပ်ဖြတ်ကျော်ဂိမ်းတစ်ခုဖွင့်ပေးရင်ဆီးရီးယားသမ္မတဘရှာအယာဆတ်နဲ့ကုလသမဂ္ဂကြားသဘောတူညီမှုရခဲ့တာကိုကြိုဆိုလိုက်ပြီးနောက်တစ်နေ့မှာကုလအတွင်းရေးမှူးချုပ်ကနိုင်ငံတကာထံကိုအခုလိုအကူအညီတောင်းခံလိုက်တာပါအခုချိန်ထိဆီးရီးယားနိုင်ငံနဲ့အစ္စလစ်ဒေသတဲ့ကုလသမဂ္ဂကပေးနေတဲ့အကူအညီတွေကိုဘပ်အယ်ဟာဝါဆိုတဲ့နယ်စပ်ဂိတ်တစ်ခုတည်းကနေပို့ပေးနေတာဖြစ်ပါတယ်ဖော်ရိုင်လာ6ရက်နေ့ကလှုပ်သွားခဲ့တဲ့ပြင်ယာ9တသမရှိတဲ့ငလင်းဟာမှတ်မိသလောက်အဆိုးအဝါဆုံးတစ်ခုဖြစ်ပြီးငလင်းတန်းသင့်သူတွေလိုအပ်တဲ့ကယ်ဆယ်ရေးပစ္စည်းတွေကိုလိုအပ်သလောက်လျင်မြန်ပို့မပေးနိုင်ပဲဖြစ်နေတယ်လို့ကုလတွင်မှုချုပ်ကပြောပါတယ်အခုကုလသမဂ္ဂကတောင်းဆိုထားတဲ့အကူအညီဒေါ်လာ398တန်းဟာဆီးရီးယားနိုင်ငံအတွင်းကငလင်းဘေးသင့်သူတွေကိုအသက်ကယ်တင်နိုင်မဲ့အရေးပေါ်အကူအညီတွေပို့ပေးရတဲ့ဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာဟုတ်ကဲ့ပါ VOA American တန်ရဲ့ဗိုလ်ထူးညသတင်းတွေကိုပြောပြခဲ့တာဖြစ်ပါတယ်အခုကျွန်တော်တို့ဒီသတင်းစာတွေပြီးမှာတော့ February 15ရက်နေ့ဗိုလ်ထူးညထည့်တဲ့သတင်းတွေကိုအပြီးမှာသတင်းစာတွေကိုဆက်ပြီးတော့ပြောပြမှာဖြစ်ပါတယ်စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေတဲမှာပထမဆုံးအနေနဲ့ရှမ်းမြောက်ဘက်နန်းဖက်က KIA တပ်စခန်းကိုစစ်ကောင်စီကလေကြောင်းတိုက်ခတ်ခဲ့တဲ့သတင်းမှာရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နန်းဖက်ကနေမှာစစ်ကောင်စီတပ်နဲ့ကချင်လက်မျောရေးတပ်ဖွဲ့ KIA ကြားတိုက်ပွဲတွေပြင်းထန်နေပြီး KIA ရဲ့တပ်စခန်းတစ်ခုကိုစစ်ကောင်စီကလေကြောင်းကနှစ်ရက်ဆက်ပြတ်ခတ်တိုက်ခိုက်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းပေးပို့ချက်ကိုကိုဇော်ဝက်လိုင်းပြောပြပေးပါဦးခင်ဗျာ။
ကွတ်ခိုင်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA အကြမ်းတိုက်ပွဲတွေဟာဒီလ9ရက်နေ့ကတည်းကစတင်ဖြစ်ပွားလာတာပါ။ဒီရက်ပိုင်းမှာတော့ကွတ်ခိုင်မြို့နယ်နန်းဖက်ကအနီးရှိခုံမုံရွာနဲ့ဆယ်မိုင်လောက်အကွာမှာရှိတဲ့KIA တိုက်ရင်ကိုစခန်းမှာတိုက်ပွဲပြင်းထန်နေပါတယ်ဒီနေ့အထိစစ်ကောင်စီကလေကြောင်းကနေနေရက်ဆက်တိုက်ပစ်ခတ်တိုက်ခိုက်နေကြောင်းနဲ့လက်နက်ကြီးနဲ့လည်းပစ်ခတ်နေကြောင်းဒေသခံတဦးကပြောပါတယ
်ဘောလုံးရတာဒီအကောင်အဖြေကတန်းနာနေမှာလက်နက်ကြီးတွေဖြစ်ပြီးတိုက်နေတဲ့တန်းနာလာရှိတာနေရက်တော့မနေရရဒီကတိုက်နေနေလာပြန်သူဖြစ်နေတဲ့နေရာကတော့ဒီဒီတော်ဒီလမ်းမရနေကျွန်တော်ချင်းချောင်းတော့မနာရဲ့၃နာရီလောက်ရှာနေနေရကိုမောင်းနေမှာချင်းချောင်းတော့အဲ့လောက်ကြာပါခင်ဗျားနေစနာပေါ်လက်နက်ရံရွာကတည်းကပြောင်း
နေ။ဆလင်းရည်နေကင်းတနားကြီးလောက်မှာလေကြောင်းကတက်ခိုက်တာရှိခဲ့ပြီးဒီကနေ့မှလည်းနေကင်းတနားကြီးလောက်မှာထပ်မံတက်ခိုက်တာဖြစ်ပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့တိုက်ရင်ကိုစခန်းတိုက်ပွဲဟာ3ရက်ဆက်တိုက်ဖြစ်ပွားနေတာဖြစ်ကြောင်းနဲ့တိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်။ဒီနေ့လည်းမနေ့ကတည်းကလည်းခုညနေပိုင်းအချိန်ပေါ့နော်။နေပြည်တော်ကလည်းလက်တင်လာတာရှိတယ်။နောက်ပြီးတော့ဒေဂျောင်းကလည်းတိကူတာတွေရှိတယ်။ဒေဂျောင်းကလည်းတော့ဒေနာခေါက်လို့ပေါ့နော်။ပတ်စမဘုံကျက်တက်ခိုက်တယ်ကျွန်တော်တို့ခံရပါတယ်။သူနဲ့နဲ့မြောက်ဒီတို့မြေဒီကလည်းဒုပစ်စင်လာဘူးတော်တော်လည်းသူတို့ပဲမနဲ့အချိနာတဲ့ဘုံရှိပါတယ်။အဲ့ဒါကြောင့်တိကူဒီလိုနော်ဒေဂျောင်းတိကူဒီနေပြီးတိကူတွေပြည့်တဲ့ဘောတဘောမျိုးရှိပါတယ်ခင်ဗျာ
။နှစ်ဖက်တိကိုက်ကြဆုံးတဲ့စီးရင်တော့သတင်းရရှိတာမရှိသေးကြောင်းပြောပါရစေ။9ရက်နေ့နဲ့13ရက်နေ့တွေမှာလက်နက်ကြီးကြီးထိမှန်တာကြောင့်နန့်ဖလွန်ကအဖို့တူဦးနဲ့နန့်ဖက်ခါကအမျိုးသမီးတဦးတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကွတ်ခိုင်မြို့နယ်မှာ9ရက်နဲ့10ရက်နေ့တွေကမန်ပြိန်၊နန့်ဖလွန်၊ရှုခင်းတာတွေဘက်မှာစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီရက်ပိုင်းမှာတော့ KIA တပ်ရင်းကိုစခန်းမှာတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။ဒီတိုက်ပွဲကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ရှမ်းမြောက်ကွတ်ခိုင်မြို့နန်းဖက်က KIA တပ်စခန်းကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တဲ့အကြောင်းကိုစုံဝက်လိုင်းပြောပြခဲ့တာပါအခုတော့တနင်္သာရီတိုင်းမှာစစ်အုပ်ချုပ်ရေးကျနေတဲ့ပလောမှာစစ်စင်ရေးပုံပြင်းထန်လာလို့ဒုက္ခသည်တွေရွှေ့ပြောင်းနေရတဲ့တဲ့မှာပလောမြို့နယ်စစ်အုပ်ချုပ်ရေးကျင်းပပြီးနောက်ပိုင်းစစ်ကောင်စီကတိုက်ရန်များများနဲ့ထိုးစစ်ဆင်လာတာကြောင့်စစ်ပြေးဒုက္ခသည်တွေနေရာထပ်မံပြောင်းရွှေ့နေကြရတယ်လို့စစ်ရှောင်းတွေက VA ကိုပြောပါတယ်စစ်ကောင်စီတပ်တွေဟာသူတို့အုပ်ချုပ်လို့မရတဲ့နယ်မြေဒေသတွေကိုပုံမှန်နှိပ်ကွပ်လာတာလို့ပလော PDF ကပြောပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုမဆင်မလုံပြပြပေးပါအောင်ခင်ဗျာ
တနင်္လာနေ့တိုင်းပလောမြို့နယ်သင်္ကန်းတော်ကျေးရွာဘက်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့နေ့ကင်းပိုင်းကစစ်ကောင်စီတပ်အင်အား60ကျော်လောက်ခြေကျင်တဲ့စစ်ကြောင်းထိုးလာပြီးတော့ဒီကနေ့အထိရွာထဲမှာတက်ဆွဲပြီးတော့နေရာယူထားတယ်လို့ရွာခံတွေက VOA ကိုပြောပြပါတယ် စစ်ကောင်စီတပ်တွေရဲ့စစ်ကြောင်းဝင်လာတဲ့အချိန်မှာအဝေးကနေလှမ်းမြင်တဲ့အချိန်ချက်ချင်းဆိုသလိုပဲအသက်ဘေးကနေလွတ်အောင်ပြေးလွှားနေကြရတယ်လို့ရွာကန်ပြည်သူတို့ကအခုလိုပြောပြပါဗျ
။ကျွန်တော်တို့ပြည်လက်စပ်နဲ့ကျွန်တော်တို့ဒီဖက်ကိုစစ်ကောင်စီတပ်သားတွေစစ်ကြောင်းတွေထတ်ထိုးလာလို့အခုကျွန်တော်တို့ပြည်ရင်တန်းလန်းနဲ့ထုတ်ပြလာတဲ့နေရာနေနောက်ထပ်ပေ900လောက်กว่าအဲ့လောက်ကိုထတ်ဆွဲချထားရတယ်ကအခုချိန်ထိရွာထဲကိုပြန်ပွားလို့မရသေးဘူး။
အ
မိဒိုးတွေလဲတွေနဲ့မှာပဲပြိမိနေကြတော့
လက်နက်ကြီးတွေနဲ့ပြစ်ခတ်နေတာကြောင့်ဒေသခံအတော်များများကတင်ငန်းတော်ရွာပတ်ဝန်းကျင်မှာယာယီတဲလေးတွေထိုးပြီးတော့စစ်ဘေးရှောင်နေခဲ့ကြတာပါ။အဲ့ဒီနေရာမှာတော့တိုကျေးရွာ၊ကဒဲကျေးရွာ၊တန်ရှင်ကျေးရွာ၊တင်ငန်းတော်ရွာစတဲ့ဒေသခံရွာနဲ့ချီပြီးတော့ရှိပါတယ်။အခုလိုမျိုးစစ်ကြောင်းထိုးလာတာကြောင့်ဘေးကင်းတဲ့နေရာတွေစီကိုနေရာထပ်မံပြောင်းရွှေ့နေကြရပါတယ်။နောက်ထပ်ရွာကန်တူကတော့သူတို့ခိုလုံခဲ့ကြတဲ့ယာယီတဲနေရာမှာကြံနေတဲ့စားနဲ့ရိတ်ခါတွေကိုစစ်ကောင်စီတပ်တွေကယူဆောင်သွားကြတယ်လို့ပြောပါတယ်
။ဖေဖော်ဝါရီ10ရက်ရနေ့ကတည်းကလည်းဘဲစိတ်ကြောက်လာတာညီမလေးရော့ပဲ။အဲ့ဒီရေကနေပြီးညီမလေးတို့သွားပြေးရတာပဲ။ပြေးရသွားပြရွှေပြေးရတယ်။ညနေ9:00လောက်ရှိပြီးရှေ့ရှာမှာအဲ့အဲ့ချိန်ကနေသူတို့ညီမလေးတို့ဆယ်ရှောက်နေတဲ့နေရာတဲလေးမှလေသူတို့လာပြီးရိတ်ခါလေးလိုက်ဆောက်သွားတာအဲ့မှာ
စစ်ကောင်စီတပ်တွေဟာအရက်သားပြည်သူတွေကိုတွေ့ရင်ဖမ်းဆီးနှိပ်စက်တာကြောင့်စိုးရင်ကြောက်လန့်ပြီးတော့ပြေးလွှားနေကြတာလို့ပြောဆိုကြပါတယ်။ပလောမြို့နယ်မှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်အင်အားများများနဲ့ပို့ပြီးတော့မှစစ်ကြောင်းဆင်းလာတယ်လို့ဒေသခံတွေကပြောပြပါတယ်။လက်ရှိမှာတော့တိုကျေးရွာ၊တင်ငန်းတော်ကျေးရွာ၊ရှက်ပုံကျေးရွာစတဲ့ပလောနယ်တစ်ခုမှာစစ်ကြောင်းတက်ဆွဲပြီးနေရာယူထားတယ်လို့ဆိုပါတယ်။ရှက်ပုံရွာကန်တူကတော့ရှက်ပုံရွာဘက်မှာလက်နက်ကြီးတွေနဲ့မကြာမကြာပစ်ခတ်နေတယ်လို့ပြောပါတယ်။ဒီကနေ့လည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်းအခုလိုပြောပြပါတယ်။
ရှင်ပေါ်ရဘိုးကြီးကမှတိုက်ဆိုင်ထားတာရှိတယ်။ခုနောက်ပိုင်းကပိုဆိုးလာတာပဲရှိတယ်။အခုဆိုလို့ရှိအခုပြစ်နေတာဆိုလို့ရှိ၃ချက်၄ချက်ရှိပြီတဲ့။ရွာကသူတွေကြိုးတဲ့တည်းရပြစ်တယ်မဆက်မကပြစ်တယ်။ဒီပြစ်တာတော့ရွာထဲတည်းပြစ်တာလည်းရှိတယ်။ဟိုဒီမြို့ပေါ်နေပြစ်ထားတာလည်းရှိတယ်အမအလို့။ဒီသူတွေကဘာကြောင့်လဲဆိုတော့လက်နဲ့ကြည့်လို့ကြုံရတယ်။လက်နဲ့ငယ်ကြတော့သူတို့အဲ့လောက်ဒီအေးမထားဘူး။လက်နဲ့ငယ်ကြတော့လက်နဲ့ကြည့်ကြောင်ရတယ်။မချို့မိသားစုတွေဆိုလို့ရှိရင်လေဆင်းလင်းဒီလက်ဝဲဒီနီတိုးအဲမှာနေရတဲ့မိသားစုတွေဆိုနန်းရှိတယ်အမဟိုပြည်သူတွေကခြိခိုက်လာကြတယ်မျက်နှာလာကြတယ်ခြိခိုက်လာဆိုတော့ဈာမကြီးတွေလည်းခြိခိုက်တယ်လူကြီးအဲ့ဒီကြီးအော်ဒီလည်းပါတယ်လေရှောင်နေရတယ်ဆိုတော့အဲ့လို
စစ်ကောင်စီတပ်တွေကသူတို့အုပ်ချုပ်လို့မရတဲ့ဒေသတွေကိုပို့ပြီးတော့မှနှိပ်ကွပ်နေတယ်လို့ပလောပြည်သူကာကွယ်ရေးတပ်သတင်းပြန်ကြားရေးတာဝန်ခံကပြောပါတယ်
သူတို့နိုင်နေလို့မရတဲ့နိုင်ငံဒေသတွေကိုသူတို့ကနေပြီးတော့အင်းနဲ့အားနဲ့ပို့ပြီးတော့အဲ့လိုချိန်မုံးနေဆိုတဲ့အဲ့ချိန်မုံးရေးစီစဉ်နေတယ်သူတို့ဒီဘက်ကလာတယ်ဒုသပြန်လာတယ်ပေါ့နော်အခုချိန်ထူတော့နေရာယူထားတော့ပဲရှိသေးတယ်ဒီဘက်နဲ့ကြည့်ပြီးနေနေလိုက်ထူနေတာတော့ရှိတာပေါ့နော်အခုကဟိုထပ်ထပြီးတော့မှဟိုဟာဒီပားနေနေလာတာညီလာလာတာအဲ့ဒါတွေကြီးနေတယ်
လက်ရှိတနင်္လာရီတိုင်းပလောနယ်ဘက်ကလက်တလောစီရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။ဆေးဥချုပ်ချက်ခံရပြီးပလောမှာစစ်စင်ပြင်းထန်လာတာကိုမဆင်မုံပြောပြခဲ့တာပါ။အခုတော့ထိုင်းမှာမြန်မာသုံးအသက်ခံခဲ့ရတာပါ။ထိုင်းနိုင်ငံတောင်ပိုင်းချွန်ဖောင်ခရိုင်နဲ့ကဒူရင်းစိုက်ပျိုးရေးချမ်းမွာဖရိုင်ဆလေးရနေညကမြန်မာရွှေပြောင်းလူသားနှစ်ဦးအသက်ခံခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ကလည်းစမုတ်ဘရကန်ခရိုင်ဗန်ပုံမြို့နယ်ထဲမှာမြန်မာလူသားတူအသက်ခံရပါတယ်။မရေးမှာပြပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းချုံဖုံခရိုင်ထဲကဒူရင်းစိုက်ပျိုးရေးချမ်းမှာဖေဖော်ဝါရီလ14ရက်နေ့ညကမြန်မာရွှေပြောင်းလူသားနှစ်ဦးဟာသူတို့နေထိုင်တဲ့25ဧကားလောက်ကျယ်ဝန်းတဲ့ဒူရင်းချမ်းထဲမှာပဲအသက်ခံခဲ့ရတာပါ။သူတို့တွေဟာဘလို့အန္တရာယ်တွေနဲ့ရင်ဆိုင်ခဲ့ရတယ်လဲဆိုတာကိုတော့ရဲတွေကလိုက်လံစုံစမ်းနေတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဟုတ်တယ်သူရင်းချန်လုသား2ယောက်ဟုတ်ကဲ့မှာချန်လုသား2ယောက်အသက်ယောက်ျားလေး58နဲ့48အဲ့လိုအသက်ခံထားတာတွေ့ရဲဆိုပြီးဟွာရဲကနေပြီးတော့အခုဟာစုံစမ်းပေါ်ထုတ်ပြီးတော့မှအာဘလူးတက်တယ်ဆိုတာထိုင်းတက်လာမှာတက်လာပါတော့နော်။ဒါမှမဟုတ်အချင်းချင်းပြဿနာရှိတူလားလို့ဒါအဲ့ဒါတွေက
ဒီရက်ရက်ကလည်းဘန်ကောက်အနီးစမောပရာကန်ခရိုင်ဗတ်ပုံမြို့နယ်ထဲမှာမြန်မာအလုံသမားတွေကိုအထောက်ထားလက်မှတ်လုပ်ပေးရမှာကူညီနေတဲ့မြန်မာပွဲစားတဦးတပ်ဖြတ်ခံခဲ့ရပါတယ်။ဒီမှုနဲ့ပတ်သက်ပြီးတော့လည်းတပ်တွေတစုံတရာရရှိတာတွေမတွေ့ရသေးဘူးလို့လည်းဦးမင်းဦးကပြောပါတယ်
။ဒီဘန်ကောက်ကဘန်ပလီနဲ့အဲ့ဒီမှာဟုတ်တယ်
။ဟုတ်တယ်။
အဲ့မှာအသက်ခံအဲ့ဒါတော့သူတို့ပြောတာကပွဲစားလို့ပြောတာပေါ့နော
်။ဟုတ်တယ်
။ပမာပွဲစားပေါ့နော်။အဲ့လေဟွာမသိရသေးဘူးမှတကယ်ခံတဲမမိသေးဘူးအဲ့ဒီဟွာဖြစ်တဲ့အကြောင်းပေါ့နော်အာဘာကြောင့်တက်တယ်ဆိုတော့အဲ့ဒါမသိသေးဘူးမှ
ညီမတန်ရုံနဲ့တက်ဆိုင်ရာမိသားစုတွေအလုတမအဖွဲ့အစည်းတွေကဖြစ်ဖြစ်စီစီလိုက်ပါဆောင်ရွက်မှတာအမှုမှန်ပေါ်ပေါက်မှာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ်။
ဒီကဲတော့ဒီမှုအမှန်ဒီတိုင်းထားလိုက်ကြဆိုလို့ရှိရင်သူကအာအေးစီးနဲ့သွားနိုင်တယ်ဒါတကယ်လို့ဒါအဲ့ဒါမဟုတ်ဘဲနဲ့မိသားစုတွေကသူ့ရဲ့မိသားစုဝင်တွေကတန်ရုံလို့အလုပ်သမားတန်ရာကြီးကိုအကြောင်းကြားအခုညတောင်းဘာလို့လုပ်တဲ့ခါကျတော့အဲ့အလုပ်သမားတန်ရာကြီးတွေတန်ရုံတွေကနေပြီးတော့ဒီဟိုနေ့နေကိုတက်ဆိုင်ရာတွေကအာနာပိုင်တွေကိုထမ်းပြီးတော့အကြောင်းကြားရတယ်အဲ့အဲ့ဒါဆိုမြ
ကျွန်တော်တို့ရခိုင်ပြည်နယ်ကနေလိုက်လံစုံစမ်းနာမျိုးတွေလှုပ်လို့ရပေမဲ့အခုလိုမျိုးလူသူဝေးတဲ့စိုက်ပျိုးရေးခြံထဲမှာဖြစ်ပျက်ခဲ့တာကိုတော့စုံစမ်းဖို့ခရင်နယ်လို့လည်းပြောဆိုကြပါတယ်ရှင်။ထိုင်းမှာမြန်မာတုံးတက်ခံခဲ့ရတာကိုမေးမှာဖြစ်ပျက်ခဲ့တာပါ။အခုတော့ရခိုင်ဒေသစပါးထွန်းနှုံချပြီးဆန်စီမြစ်တက်ကုန်းတဲ့တဲ့မှာ ပြီးခဲ့တဲ့စပါးဆိုက်ရာဒီမှာလေကရှစ်သိန်းလောက်သာစိုက်ပျိုးနိုင်ခဲ့တဲ့ရခိုင်ပြည်နယ်မှာဒီနေ့စပါးထွန်းနှုံတွေကျဆင်းခဲ့ပြီးဆွန်စပါးဈေးနှုန်းတွေစံချိန်တင်မြစ်တက်နယ်လို့တောင်သူတွေကပြောပါတယ်။စပါးဈေးကောင်းရလို့တောင်သူများစုကစပါးပေါ်ကလေးကရောင်းထုတ်လိုက်တာကြောင့်လက်ကျန်စပါးမရှိတော့ကြဘူးလို့လည်းရခိုင်ပြည်နယ်တောင်သူလယ်သမားသမဂ္ဂကပြောပါတယ်။ဒီကြောင့်သတင်းပေးဖို့ထားတာကိုကို
ွာထွက်ပြေးခဲ့ကြပါတယ်။ဒါကြောင့်ဒီနေ့စဘာပေါ်ချိန်မှာတော့ရခိုင်ပြည်နယ်ရဲ့စဘာထွက်နှုန်း40ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။စဘာထွက်နှုန်းကျဆင်းခဲ့လို့လက်ရှိစဘာဈေးနှုန်းတွေစံချိန်တင်မြင့်တက်နေတယ်လို့ရခိုင်ပြည်နယ်တောင်သူလယ်သမားသမဂ္ဂပြောခွင့်ရဦးအောင်ကျော်မြတ်ကပြောပါတယ်။
စဘာတော့အထွေရတယ်ဒါပေမဲ့ဈေးကတော့အခုပေါ်ဆန်းဆိုရင်ကျွန်တော်တို့ဟိုဘယ်လောက်ထိရှိမလဲပေါ်ဆန်းဆိုရင်တန်တရာကို60ပြင်းလောက်ရှိတယ်60ပြင်းလောက်ရှိတယ်အိမ်မထဆိုလို့ရှိရင်တော့ကျွန်တော်တို့70ပြင်းလောက်ရှိတယ်ပြည်ဒီဈေးကနေပြီးတော့မှကျွန်တော်တို့အခုဒီ3လေးခန်းအတွင်းလောက်မှာဒီဈေးကအမြင့်ဆုံးပဲတော့ဒီလောက်တော့ကျွန်တော်တို့ရခိုင်ပြတ်မှာမဖြစ်ခဲ့ဘူးအဲဒါကြောင့်ကျွန်တော်တို့စဘာထက်တာတော့အရောကျက်တဲ့စဘာအထွန်းတော့ရောသွားတယ်ဒါပေမဲ့အခုရှိမှာတော့စဘာကတော့နည်းနည်းဈေးဖြည့်တယ်ပေါ့နော်ဟုတ်ကဲ့
စဘာဈေးနှုန်းတွေစံချိန်တင်မြင့်တက်လာတာဟာတောင်သူလယ်သမားတွေအတွက်အားရစရာဖြစ်ပေမဲ့စိုက်ပျိုးစိတ်ကြီးမားတဲ့တောင်သူတွေမှာစဘာပေါ်ကလေးကရောင်းလိုက်ရတာကြောင့်ဈေးတက်တဲ့အချိန်ရောင်းဖို့အတွက်စဘာမရှိကြတော့ဘူးလို့လည်းဦးအောင်ကျော်မြတ်ကပြောပါတယ
်ဈေးဖြည့်တဲ့အချိန်မှာကတောင်သူရဲ့ရှစ်စီရနှုန်းလက်ထက်မှာစဘာမရှိတော့ဘူးလေဘာကြောင့်လဲဆိုတော့ဟိုတောင်သူတွေကတော်တော်ဆင်းရဲဖျက်ဖျက်မှုနေပါတဲ့အခါမှာသူတို့ကတက်မြှောက်ဩဇာဖို့တို့ရိတ်ပင်ရွှေလေးဇရိတ်တို့ထွန်ခါတို့ပိုးဆက်ဖို့စီတို့ဤဆွဲအစုတွေကိုသူတို့ကဟိုအကျွေးစနိုင်နဲ့ယူထားရတယ်ဆိုတော့စဘာကိုဟိုသိမ်းလို့ရကလေးကရိတ်ပင်လို့ဒီကသူတို့ရောက်ရတဲ့တောင်သူကဟိုချစ်စီရုံလောက်ရှိတယ်ဗျာဟို20ရုံလောက်ကပဲဟိုလက်ထက်မှာရှိလိမ့်မယ်လို့ကျွန်တော်တို့ရောက်ပြီးယူဆပါတယ
်အခုလိုစဘာဈေးတွေမြင့်တက်နေတဲ့ရခိုင်ပြည်နယ်မှာဒီလဆန်းပိုင်းကဆလို့ဆန်းဈေးတွေလည်းမြင့်တက်လာနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ပေါ်ဆန်းမွေးစံတိတ်ကိုအရင်က9000လောက်သာပေးရပြီးလက်ရှိမှာတော့6500အထိမြင့်တက်နေတယ်လို့ဆန်ချမ်းတိတ်ကို4000ကနေ9000အထိမြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်တွေမျိုးမင်းကန်ရက်ွက်မှာနေထိုင်တဲ့ဒေါ်သိမ့်မီကအလောက်ကင်မကောင်းတဲ့ကြားထဲဆန်ဈေးတွေထက်တက်လာမှဆိုရင်လည်းပြောပါတယ
်စိတ်မကြသေးဘူးဒီလားအတူတူလောက်မှာပဲရှိသေးတယ်ဒါနဲ့ဆေးရောနောက်ပါတူတာအကြောင်းနဲ့ရပြီပါလို့ဆန်တဲကိုသိမ့်ကျော်တော့ရင်ဘယ်လိုလုပ်ရသိချင်တယ်မလဲမသိဘူးတော့အဖေရောတော့ဆိုရင်လည်းအဲ့လိုအလုပ်တွေကလည်းမရှိတာနဲ့အားအခက်ကြီးနေချင်မှာပေါ့အဲ့လိုကြောင့်တော့အဖတို့တော့အခုတည်းကပေးချောက်ကြရလိမ့်မယ်အလုပ်လုပ်နေရတာညာကအုံကမဲ့တော့မဆောက်လို့
ရခိုင်ပြည်နယ်အပြင်မြန်မာနိုင်ငံဒေသအတော်များများမှာလည်းစံစည်းနှုံးတွေမြင့်တက်နေပါတယ်တရုတ်နိုင်ငံကမြန်မာစံအဝယ်လိုက်နေတာမို့စံစည်းအဆမတန်တက်လာတယ်လို့ဈေးကွက်တင်တည်င်းတွေအများသိရပါတယ်ရခိုင်ပြည်နယ်အတွင်းမှာတော့ဒီနေ့စဘာထွက်နှုန်းကျဆင်းလို့စံစည်းနှုံးတွေဆက်လက်မြင့်တက်လာနိုင်တယ်လို့စီးပွားရေးလေလာသုံးသက်သူတွေကသုံးသက်ကြပါတယ်ခင်ဗျာ
ရှိခိုင်မှာစဘာအထွတ်နှုံကြပြီးတော့ဆန်ဈေးတွေမြင့်တက်ကုန်တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့စစ်ကောင်စီရဲ့တင်းကျပ်တဲ့ဥပဒေတဲ့ကြောင့်နိုင်ငံရေးပါတီတွေမှတ်ပုံတင်ရေးအခက်ကြုံနေရတဲ့တဲ့မှာနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေတွေရမှတ်ပုံတင်နိုင်ဖို့ပါတီတွေပေါ်ကက်သက်ချက်တွေများလွန်းတာကြောင့်ဒီပါတီတွေအနေနဲ့မှတ်ပုံတင်ဖို့အပြင်ရှင်တန်ရေးအတွက်ပါရုန်းကန်နေရတယ်လို့ ပါတီဖွဲ့ဝင်တွေကပြောပါတယ်ဒီပါတီများမှတ်ပုံတင်ရေးဆိုင်ရာဥပဒေရနိုင်ငံရေးပါတီအလုံးပြန်မွေးမှတ်ပုံတင်လျှောက်ထားဖို့ရွေးကောက်ပွဲကော်မရှင်ကအချိန်နှစ်လပဲပေးထားပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ
နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့နိုင်ငံရေးပါတီမှတ်ပုံတင်ခြင်းဤပညာတစ်ကိုထုတ်ပြန်ပြီးနောက်ဥပဒေအရပါတီမှတ်ပုံတင်လျှောက်ထားဖို့ကော်မရှင်ကဖိတ်ခေါ်ခဲ့ပါတယ်လက်ရှိအဖြစ်တော့နိုင်ငံရေးပါတီထူထောင်ဖို့လျှောက်ထားတဲ့ပါတီ၄ခုအထိရှိလာတယ်လို့ကော်မရှင်ကထုတ်ပြန်ပါတယ်။ဥပဒေသစ်အရမှတ်ပုံတင်ဖို့အချိန်၂လပေးထားပေမဲ့ပါတီ60ကျော်မှပါတီ၄ခုသာမှတ်ပုံတင်နိုင်သေးတာဖြစ်ပါတယ်။တင်းကျပ်မှုတွေများလာတဲ့ဥပဒေသစ်အရပါတီမှတ်ပုံတင်နိုင်ဖို့ပါတီတွေရုန်းကန်နေကြရသလိုပါတီရည်တည်ရေးအတွက်ပါအခက်အခဲဖြစ်နေတယ်လို့လူပောင်သစ်ပါတီဥက္ကဋ္ဌဦးစေရကပြောပါတယ်
။ဒီတော့အခုပြင်ဆင်ဖို့လိုသလိုနိုင်ငံပါတီများအနေနဲ့လည်းနိုင်ငံပါတီရဲ့သက်ရှိရည်တည်ပိုင်ခွင့်နဲ့မှတ်ပုံတင်ခွင့်အခြေအနေတွေဟာအရင်ကတည်းကချင်းမြောင်းနေတယ်ပေါ့နော်။နောက်ပြီးတော့ငွေကြေးကန့်သတ်ချက်တွေစီမံစီကံကန့်သတ်ချက်တွေဟာအရန်လေးလံကြီးတွန်းတဲ့အခြေအနေဖြစ်တယ်နိုင်ငံပါတီများရဲ့ရည်တည်ဆောင်ရွက်ပိုင်ခွင့်ကိုကြီးကြီးနိုင်တဲ့အခြေအနေတွေရှိနေတယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်ဒီဥပဒေ new ရဲ့ကန့်သတ်ချက်တွေကကျွန်တော်တို့ခက်ခဲတွေရှိခဲ့မယ်ဆိုရင်တော့ကျွန်တော်တို့ပါတီရည်တည်ရေးကိုပြန်စဉ်းစားရမယ့်အခြေအနေမှာရှိနေပါတယ
်ပါတီမပုံတင်ရေးမတင်ရေးနဲ့ပတ်သက်လို့ပါတီတွင်တိကျတဲ့အဖြေရလမထွက်သေးပေမဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့ဆက်လက်ရည်တည်နိုင်ဖို့အတွက်တောင်းအကြက်သေးတွေနဲ့ရင်ဆိုင်နေရတယ်လို့ပြည်သူပါတီတာဝန်ရှိသူတဦးဖြစ်တဲ့ကိုကျော်လင်းကပြောပါတယ်။
အခုကမမတေကမမုတ်တဲ့ဥပဒေရဲ့နည်းဥပဒေဆက်သွားပြီပေါ့။သူတို့ဘက်ကတေဝန်ဆက်သွားတယ်။ဆက်သွားတော့ဒီရနပတ်သက်ပြီးတော့ကျွန်တော်နိုင်ငံပါတီစုဖွဲ့ရမချေနပ်ဘူးပေါ့။ဟုတ်ကဲ့မတတ်ကြပါဘူး။သို့သောဥပဒေထပ်ပြီးနည်းဥပဒေထပ်ပြီးရဲ့အချိန်မှာကျွန်တော်ပြင်ဆင်လို့ရကွန်မြူနတီရဲ့မြေအောင်ဖြစ်နေတာပေါ့နော်။ဒါတော့အရှိတရားပါနော်။အဲ့လိုဖြစ်နေတဲ့အချိန်မှာကျွန်တော်အနေနဲ့လည်းကျွန်တော်နိုင်ငံပါတီဆိုတော့ဗျာနိုင်ငံပေါင်းတွေကဘယ်လိုဆက်လုပ်အောင်လဲဆိုတော့ကျွန်တော်ကစဉ်းစားနေပါတယ်ကျွန်တော်ကလည်းပါတီရည်တည်ရှင်တန်ကြီးပေါ့နော်အဲ့အတွက်ကိုကျွန်တော်တို့အဓိကဦးစားပေးပြီးတော့စဉ်းစားပြီးတော့ကျွန်တော်ဆောင်ရွက်နေပါတယ
်ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ထားချက်အရပါတီဆက်လက်တည်ထောင်ခွင့်နဲ့မှတ်ပုံတင်ခွင့်ကိုပထမဆုံးလျှောက်တဲ့ပါတီဟာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်သူ့နောက်မှာတော့ Federal Democrat Party မြန်မာပြည်သူ Democrat Party ပြည်ထောင်စုဒီမိုကရေစီပါတီစတဲ့ပါတီတို့ပါတီမှတ်ပုံတင်ဥပဒေလာရောက်လျှောက်ထားခဲ့တယ်လို့ဖော်ပြထားပါတယ်။ပြည်အောင်စုတဝန်းလုံးမှာစီးယုံမဲ့ပါတီတွေဟာပါတီရန်ပုံငွေ7,000ကိုမြမစီဝါရေးဘဏ်မှာငွေစည်းရင်းဖွင့်ရမှာဖြစ်ပြီးတိုင်းဒေသကြီးသို့မဟုတ်ပြည်နယ်တစ်ခုအတွင်းမှာသာစီးယုံဆောင်ရွက်တဲ့ပါတီတွေကငွေ7,100ဖွင့်ရမှာပါ။တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့မွန်ညင်ညွတ်ရေးပါတီကတော့ပါတီမှတ်ပုံတင်ဖို့ဆောင်ရွက်ထားပေမဲ့ဒီဥပဒေကြောင့်တိုင်းရင်းသားပါတီတွေအတော်လေးခက်ခဲစေတယ်လို့ပါတီပြောရေးဆိုခွင့်ရှိသူနိုင်တန်းရွှေက VOA ကိုအခုလိုပြောလာပါတယ်
။ဒီကျဲတဲ့ဒီကပွဲတော့ငါကျွန်တော်တို့ဒီတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့ဝင်ရောက်ရှင်းပြရလို့ရတာပေါ့နော်။ဒီအခုဥပဒေတိကျတော့ကျွန်တော်တို့တနိုင်ငံလုံးနိုင်ငံဖန်လုံးမှာကျွန်တော်တို့ဟိုပြိုင်ဖို့အခွင့်အရေးမရှိကြဘူးပေါ့နော်မဲဆန္ဒနဲ့တဝက်မှာဝင်ပြရမယ်နောက်အဲ့ဒါခက်ခဲရှိတယ်နောက်ပြီးတော့မြို့နယ်တဝက်ကျော်မှာကျွန်တော်တို့ဒီရုပ်ဖွေရမယ်ဆိုတော့ကျွန်တော်တို့နိုင်ငံပါတီတပ်ကိုအတော်လေးအခက်ခဲဖြစ်တယ်ပေါ့နော်အဲ့ဒါတကူတော့တော်လေး
လက်ရှိထုတ်ပြန်ထားတဲ့ဥပဒေနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကတော့မြန်မာစစ်ကောင်စီကအတည်ပြုပြဋ္ဌာန်းခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေဟာအတိုက်အခံနိုင်ငံရေးပါတီတွေကိုနှိပ်ကုပ်မှုဖြစ်ပြီးဒီဥပဒေတိုင်းဆိုရင်နိုင်ငံရေးပါတီတွေနိုင်ငံရေးမှာပါဝင်ခွင့်မရှိတာနောက်ပြီးအဲ့ဒီဥပဒေအသစ်အရာဆိုရင်ထောင်ဒဏ်ချမှတ်ခံရသူတွေနိုင်ငံရေးပါတီမှာပါဝင်ခွင့်မရှိတဲ့အတွက်အဓိကနိုင်ငံရေးခေါင်းဆောင်တွေဖြစ်တဲ့ဒေါအောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေကိုမြမနိုင်ငံရေးရဲ့ဝင်မရအောင်ပိတ်ပင်လိုက်တာဖြစ်တယ်လို့ HRW ကဝေဖန်ထောက်ပြထားပါတယ်ရှင
်ပါတီမှတ်ပုံတင်ရေးဥပဒေအသစ်ကြက်တီးမှုကြောင့်ပါတီတွေရှင်သန်ရေးရုံးကန်အခက်အခဲကြုံရပုံကိုအလိမ်မာပြောပြခဲ့တာပါဗိုလ်ထူးညရဲ့သတင်းပေးပို့ချက်တွေအခုလိုအပီမာတော့အပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိသေးတာမို့နားဆင်ကြည့်ရှုကြပါဦးခင်ဗျာပို့တူနေညပိုင်းဒီ VO ရဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေရုပ်သံကပါတိုက်ရိုက်ဆက်လွှင့်ပေးနေပါတယ်အခုလာမယ့်ပတ်စဉ်ကဏ္ဍရီထဲမှာတော့လူထုနဲ့ကျန်းမာရေးနောက်ဥကျော်စံတားရဲ့မြန်မာပြည်သုံးသက်ချက်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍတွေကိုစတိုက်ကြည့်ရှုနားဆင်ရဖို့ရှိသေးတာမို့စောင့်မျှော်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
် VOA American တန်ရဲ့ဗိုလ်တူညပိုင်း Radio အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ဘုရင်ညတိုင်းပြောပြနေကြဒေါက်တာတန်ဆောင်ရဲ့လူထုနဲ့ကျန်းမာရေးဥကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့ပတ်စဉ်ကဏ္ဍတွေကိုစက်တိုက်တဝါကြီးနှาศင်ကြည့်ရှုရဖို့ရှိပါတယ်အခုတော့အပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါလေကောင်းအမျိုးအစားအမျိုးမျိုးကိုပြောပြထားပါတယ်လေကောင်းယောဂဆိုတာလူတွေအဖြစ်များတဲ့ယောဂဖြစ်ပါတယ်လေကောင်းယောဂအမျိုးမျိုးနဲ့ပတ်သက်ပြီးသိရှိထားတဲ့အချက်တွေကိုဒီတစ်ပတ်လူထုနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန့်စော်ကတင်ပြပေးထားပါတယ်ခင်ဗျာ
လေကောင်းယောဂဟာလည်းအဖြစ်များတဲ့ယောဂတစ်ခုဖြစ်ပါတယ်လူဦးရေရဲ့20ရာခိုင်နှုန်းကနေ50ရာခိုင်နှုန်းအထိဟာလေကောင်းယောဂဖြစ်ပေါ်ခံစားမှုတယ်လို့ပညာရှင်တွေကသုံးသပ်နေကြတာပါဒီလိုအဖြစ်များတဲ့ယောဂတစ်ခုဖြစ်တဲ့လေကောင်းယောဂဟာဘယ်လိုယောဂမျိုးဖြစ်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဆော့ဟေရီနူကအခုလိုရှင်းပြပါတယ
်လေကောင်းယောဂဆိုတာတော့ကျွန်တော်တို့အင်္ဂလိပ်ဈေးပညာမှာပေါ့နော်နောက်တိုင်းဈေးပညာမှာတော့ hemorrhoids လို့ခေါ်ပါတယ်ဒီကောင်ကိုကျွန်တော်တို့အင်္ဂလိပ်ဟိုဟာစကားမှာတော့ပုံမှန်အရက်သုံးစကားနဲ့ဆိုရင်တော့ pies လို့ခေါ်ရပါတော့မြန်မာနိုင်ငံမှာတော့လေကောင်းဆိုပြီးတည်ထားကြတယ်ဒီလေကောင်းယောဂရဲ့အခြေခံဖြစ်စေတဲ့အကြောင်းတရားတော့တကယ်တော့ဒီကျွန်တော်တို့မစင်အိမ်အောက်ပိုင်းပေါ့နော်အဲ့မှာရှိတဲ့သွေးပြန်ကြောလေးဒါမှမဟုတ်ရှင်ကျွန်တော်တို့လူခန္ဓာကိုယ်စအုပ်ပပက်လေးမှာရှိတဲ့အခြေပြားပုံမှာရှိတဲ့သွေးပြန်ကြောလေးတွေဖောင်းလာတာရောင်လာတာတင်းလာတာပေါ့နော်အဲ့ဒါကိုကျွန်တော်လေကောင်းလို့ခေါ်တာပါဒီလေကောင်းကိုကျွန်တော်တို့အကြမ်းမြင်အဖြစ်နှစ်မျိုးဖွဲ့ချနိုင်တယ်ပေါ့နော်တစ်မျိုးကတော့ကျွန်တော်တို့အတွင်းလေးလို့ခေါ်တာပေါ့နော်အင်္ဂလိပ်လိုတော့ internal hemorrhoids လို့ခေါ်ပါတယ်ဒီကောင်ကကြတော့ဒီစအိုမစင်အောက်ပိုင်းပေါ့အဲ့မှာရှိတဲ့သွေးကြောလေးတွေထုံးလာတယ်ရောင်လာတယ်ကြီးလာတယ်ဒါပေမဲ့အပြင်တော့မတွေ့ရအောင်အပြင်မျက်ပြန်နေဖမ်းကြည့်မတွေ့ရအောင်ပေါ့သူ့အတွင်းလေးလို့ခေါ်တယ်အပြင်လေးကောင်ကကြတော့ကျွန်တော်တို့ဒီအရေပြားပပက်လေးစိုးကိုအရေပြားပက်လေးမှာရှိတဲ့သွေးကြောထုံးလေးတွေဖောင်းလာပြီးတော့မြင်ရတယ်ပေါ့သူကတော့အပြင်ဘက်မှာရှိတဲ့အတွက်သူ့ကိုအပြင်လေးကောင်အင်္ဂလိပ်လို့ external hemorrhoids လို့ခေါ်တယ်ပေါ့နော်
လေကောင်းယောဂဖြစ်ပေါ်ခံစားရပြီဆိုရင်ကြုံတွေ့ရတဲ့ယောဂလက္ခဏာတွေဟာတူနဲ့တူအနည်းငယ်ကွဲပြားခြားနားမှုရှိတာကိုတွေ့ရပါတယ်။လေကောင်းယောဂဖြစ်ရင်ဘယ်လိုလက္ခဏာတွေကြုံတွေ့ခံစားရနိုင်လဲဆိုတာကိုဒေါက်တာဆော့ဟေရီနူကအခုလိုရှင်းပြပါတယ
်။စမ်းသပ်တွေ့ရှိချက်တွေအရပေါ့နော်။လေ့လာထားရတဲ့အရတော့လေကောင်းယောဂတဲ့40ရာခိုင်နှုန်းပေါ့ယောဂရှိနေပေမဲ့လည်းယောဂလက္ခဏာလုံးဝမပြသွားဘူးပေါ့နော်။အဲ့ဒါကိုတွေ့ရှိရတယ်။ဒါပေမဲ့60ရာခိုင်နှုန်းတော့လူနာတွေမှာတော့လေကောင်းယောဂလက္ခဏာတွေကပေါ်ပါတယ်။အဓိကကတော့အကြမ်းမြင်ပြောမယ်ဆိုရင်သူကရားရနာတွေရှိမယ်၊ခုလုခုလုဖြစ်တာတွေရှိမယ်၊သွေးထွက်တာရှိမယ်၊နာကျင်တာကတော့ရှားတယ်။နာတာသိမရှိတတ်ဘူးပေါ့နော်။ဒါပေမဲ့လည်းဘယ်အချိန်မှနာမလဲဆိုတော့ဒီလေကောင်းကိုသွားနေတဲ့ဟိုသွေးကြောလေးပေါ့ပေါက်သွားတယ်ဒါပေမဲ့အရေပြားအပြင်လည်းသွေးမထွက်ဘူးအထဲမှာပဲသွေးလုံးပြီးတော့ခဲသွားမယ်ဆိုရှင်ကျွန်တော်တို့အဲ့ဒါကိုအင်္ဂလိပ်လိုဟို thrombotic hemorrhage လို့ခေါ်တယ်ပေါ့နော်အဲ့လိုဆိုလို့ရှင်တော်တော်လေးနာနာကျင်ဖြစ်ပြီးတော့ဆေးရုံကိုအရေးပေါ်ရောက်လာတာမျိုးဖြစ်နိုင်တယ်ပေါ့နော်ဒီလိုအခြေအနေမျိုးကလွယ်လို့ရှင်တော့တောင်းတန်းဆိုရင်နာတာမရှိဘူးအဲ့မှာလက္ခဏာကိုကျွန်တော်တို့အပြင်လက်ကောင်နဲ့အတွင်းလက်ကောင်နှစ်မျိုးခွဲပြောလို့ရတယ်ပေါ့နော်အပြင်လက်ကောင်ကတော့ကျွန်တော်တို့သူကခုနပြောခဲ့တဲ့ဟိုနေထိုင်ရတာခုလုခုလုဖြစ်တာမျိုးတွေရားရံတာတွေပြီးရင်ဟိုကြောင်ကြောင်ကြောင်ခိုက်မိခြင်းသွေးထွက်တာမျိုးတွေပေါ့နော်ဒါမျိုးတွေ ਨੇ ဟိုလက္ခဏာပြတာတွေပေါ့အတွင်းလေကောင်ကကြတော့ကျွန်တော်တို့သူလည်းအဲ့လိုပဲရားရံတာလေးစကူအထက်ကနေရားတာလေးရှိမယ်ပြီးလို့ရှိရင်ဝန်းသွားတဲ့အခါမှာကျွန်တော်တို့ဒီအိမ်သာခမုတ်ထဲမှာပဲဖြစ်ဖြစ်ပေါ့နော်အနီရောင်သွေးစာတွေတွေ့တာမျိုးတွေကျွန်တော်ဒီအိမ်သာ30ကူပေါ့ tissue လေးပါကျွန်တော်တို့ဟိုသွေးစာသွေးနာလေးတွေ့တာဖြစ်ဖြစ်ဒီလိုမျိုးလေးနေတော့လက္ခဏာပြတာမယ်သွေးထွက်တာမျိုးပေါ့နော်ဒါပေမဲ့သွေးထွက်တိုင်းလေကောင်လို့တော့ပြောရတာမဟုတ်ဘူးပေါ့တခြားယောဂါတွေဖြစ်နိုင်သေးတယ်ဒါပေမဲ့လက္ခဏာအနေနဲ့ကတော့သွေးထွက်တာဒီလေလေကောင်ရဲ့လက္ခဏာတစ်ခုဖြစ်နိုင်တယ်
မျက်စိနဲ့အလွယ်တကူမမြင်နိုင်တဲ့အတွင်းလေကောင်းယောဂါကိုအဆင့်၄ဆင့်တတ်မှတ်ပြီးခွဲခြားကြည့်လို့ရပါတယ်။အတွင်းလေကောင်းယောဂါရဲ့အဆင့်၄ဆင့်အကြောင်းကိုဒေါက်တာဆော့ဟေရီနူကအခုလိုရှင်းပြပါရစေ
။အတွင်းလေကောင်းကိုကျွန်တော်တို့အဆင့်၄ဆင့်ခွဲပြီးတော့ကျွန်တော်တတ်မှတ်နိုင်တဲ့သူ့ယောဂါလက္ခဏာပေါ့နော်။အဲ grade 1 2 3 4ရှိတယ်ပေါ့။အဲ့တော့ grade 1အနေနဲ့အဆင့်တက်ကတော့ကျွန်တော်တို့အနေထားအကောင်းဆုံးပေါ့နော်ပြဿနာမပေးဆုံးအဆင့်ပေါ့။အဲ့ဒါကြတော့ကျွန်တော်တို့ဆရာဝန်တွေစမ်းသပ်ကြည့်တဲ့အခါမှာဒီအတွင်းလေကောင်းရှိတဲ့ဒီမစင်အောက်ပိုင်း ဟိုအနေရန်လေးတွေမှာသွေးကြောလေးဖောင်းတဲ့လက္ခဏာလေးတင်းနေတဲ့လက္ခဏာလေးရှိမယ်ဒါပေမဲ့နာကျင်တာသွေးထွက်တာဘာမှမရှိဘူးเนาะဒါအဆင့်တက်အနေထားကောင်းတယ်အဆင့်နှစ်လက္ခဏာအရဆိုရင်တော့ तू ကဝုန်းညှက်ပြီးသွားလိုက်တဲ့အခါမှာဒီလက်ကောင်ကဟိုပေါ့အသားလုံးလေးလိုမျိုးပြင်ထွက်လာတယ်ပေါ့ပြင်ထွက်လာမယ်ဒါပေမဲ့ဝင်သွားပြီးနောက်ပိုင်းမှာ तू ကသူတဘာဝအတိုင်းအလိုလျောက်ပြန်ဝင်သွားမယ်ကိုကဘာမှလုပ်စရာမလိုဒါမျိုးဆိုတော့ကျွန်တော်အဆင့်နှစ်လို့သတ်မှတ်ထားတယ်အဆင့်3 grade 3နဲ့ grade 3အနေနဲ့ဆိုရင်တော့ကျွန်တော်တို့ตัววนตัวไอ้เฉยมาคุณน่ะเลยညှက်လိုက်တဲ့အချိန်မှာအသားလုံးလေးဒီကောင်လေးထွက်လာမယ်အပြင်ကိုအတွင်းလိုက်ကနေပြီးအပြင်ဘက်ကိုရောက်လာတဲ့သဘောမျိုးပေါ့เนาะဒါပေမဲ့ဝင်သွားပြီးလည်းคุณน่ะအဆင့်နှစ်လိုမျိုးตัวပြန်ဝင်သွားတာမျိုးမရှိတော့ဘူးဒါပေမဲ့လည်းလက်နဲ့ပြန်ထည့်လို့ရသေးတယ်ကိုကကိုလက်နဲ့ပြန်ထည့်လို့ရနိုင်သေးတယ်အဲ့ဒါအဆင့်3အဆင့်4ကတော့ကျွန်တော်နည်းနည်းဆိုးတယ်အဆင့်ပေါ့เนาะ तू ကတော့အပြင်မှာဟိုဝင်သွားနေမဆိုင်တော့ဘူးအများကြီးရှိနေတော့မယ်ဝင်သွားသွားမသွားသွားညှင်းညှင်းညှင်းရအပြင်မှာသူကပြူတပြူတနဲ့ရှိနေမယ်ပြီးလို့ရှိရင်လက်နဲ့ပြန်ထည့်လည်းမရတော့ဘူးအလိုတယောက်သွားတယ်သူသဘာဝတိုင်းပြန်ဝင်သွားပြီလည်းမရှိတော့ဘူးဒါတော့ကျွန်တော်တို့ကဟိုအပြင်ဟိုပါတော့အတွင်းလေးရအဆင့်၄ဆင့်ပြတ်တက်မှတ်ထားပါဘူ
းအဖြစ်များတဲ့ယောဂတစ်ခုဖြစ်တဲ့လေကောင်းယောဂကိုသတိပြုပြီးကာဝေကုသထားနိုင်မှုအတွက်သတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်ကတော့
လူတွေမှာအဖြစ်များတဲ့လေကောင်းယောဂာနဲ့ပတ်သက်ပြီးတော့ဒီယောဂာဖြစ်ရခြင်းအကြောင်းရင်းနောက်သိတာတဲ့လက္ခဏာတွေဒါအပြင်ဒီလေကောင်းတွေထဲမှာအတွင်းလေကောင်းအပြင်လေကောင်းစသဖြင့်ဒီလေကောင်းအမျိုးအစားအမျိုးမျိုးရှိနေတာကိုဒေါက်တာတန့်စောရဲ့လူတွေနဲ့ကျန်းမာရေးကဏ္ဍမှာနှาศင်ကြည့်ရှုခဲ့ကြတာပါ VOA American တရဲ့ပေါ်တွညာပတ်စင်ကဏ္ဍတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်အခုတော့ဥကျော်စန်တာရဲ့မြမရေးသုံးသက်ချက်ကဏ္ဍမှာပဋိပက္ခအကြာကလူမှုဒုက္ခတွေကို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဘယ်လိုကင်တွယ်မလဲဆိုတာကိုဆင်ွေသုံးသက်ထားပါလေစစ်ကောင်စီနဲ့တွန့်လှန်အင်အားစုတွေရဲ့လက်နက်ကင်ပဋိပက္ခအရှိန်မြင့်လာတာနဲ့မျှဒုက္ခတွေရဲ့အတွက်နဲ့အသက်ရှင်ရည်ရွယ်အတွက်လူသားချင်းစာနာမှုအကူအညီတွေပုံမလိုအပ်နေပါလေဒီလိုအပ်လာတဲ့အခြေအနေကို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဘယ်မှုနဲ့ဘယ်ပုံကင်တွယ်ပြင်ဆင်ထားပါလဲဒီ NUG အစိုးရအဖွဲ့ဝင်တူဖြစ်တဲ့ကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေစိုးနဲ့ဥကျော်စန်သားတို့ဆွေးနွေးသုံးသပ်ထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒေါက်တာစောဝေစိုးခင်ဗျာမြန်မာနိုင်ငံဆီယနာသိမ်းပြီးတဲ့နောက်နှစ်နှစ်ကြာမှနိုင်ငံရေးစီးရေးအခြေအနေကိုလူတိုင်းကဥစားပြီးတော့ဆွေးနွေးကြပါတယ်အဲ့ဒါအရေးကြီးတာမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီပဋိပက္ခကြောင့်ပြည်သူတွေကြုံတွေ့နေရတဲ့ humanitarian crisis ပေါ်လေစာဝန်နေကျမကြီးပညာရေးအစရှိသူဖြင့်စာနာမှုအခြေအနေတွေဘလောက်ဆူရနေသလဲအဲ့ဒါကိုတော့ဘလို့တူတက်အောင်လုပ်နိုင်မဲ့အလားအလာရှိသလဲဆိုတာတွေပြောချင်တာဖြစ်ပါတယ်ဆိုတော့အထူးဘလောက်ထိဆူဆူရွားဖြစ်နေပါသလဲ
ဒါတော့ဆရာတို့လည်းတည်ပြီးသားနိုင်ငံတကာလည်းတည်ပြီးသား UN တို့ WHO တို့လည်းဒေတာတွေလည်းထွက်ထားပြီးသားရှိတယ်ဆရာကျွန်တော်တို့ရဲ့ဒီမနေ့ဒီရအခြေအနေကတော့ပုံဆိုးသွားတာပေါ့ဆရာရဲ့ဒါရှင်းပါတယ်တိုးတက်မှုမရှိဘူးနောက်ပြီးတဲ့မှာအခုဒီခုပြီးတဲ့နောက်သစ်စစ်တပ်ရဲ့ရစ်စစ်တန်းကျုံမှုတွေကြောင့်ဥရိအိမ်တွေမရှိတော့တဲ့လူတွေထွက်ပြေးနေရတဲ့လူတွေ IDP တွေအလုံးနှစ်တန်းကျော်ကွာသုံးတန်းပေါ့နော်အဲတကယ်တမ်းဆိုရင်အဲ့ဒီ data တွေ data ကိုတကယ်တော့များတာပေါ့အဲ humanitarian နဲ့ပတ်သက်ရင်လူအချက်တွေလည်းအများကြီးရှိတာပေါ့နော်
โอเคดีโลซุนเนี่ยเฉยๆเจอเรา NUG สุดาเนี่ยเบลูไกตรวยผู้สื่อสินทาวะเลยครับ
เราโอ้ตนเราจู้ซ้าพี่แล้วก็จ่อทวาผู้ลงนี่ได้อ่ะปะเนาะตนเราดี NUG เนเนี่ยสุยเนี่ยเสียสิยีနိုင်ငံยีเนี่ยไม่กล้าอูเลยเสียตนเราอคูดี1 year plan เนี่ยมาอ๋อดี NUG สอบภွေกันเนี่ยตนเราซวยเกเร strategy 5ခုเลยมาดีปิดูรุรุเยအခုလိုဆင်းရဲဒုက္ခတွေကိုကာကွယ်ပေးနိုင်မှုရည်ရွယ်ချက်ကဒါနံပါတ်1ရည်ရွယ်ချက်ပဲလေကြ။နောက်ကျမ်းမာရေးတို့လူသားချင်းစာနာမှုနဲ့ပတ်သက်ပြီးမူဝါဒကြီးညာခဲ့တာရှိတယ်ဆရာ။ဆရာတို့ဟိုပြန်ကြည့်လိုက်ရင်ဒီမယ်။အဲ့ဒီမှာကျွန်တော်က people first ဆိုတဲ့ principle နဲ့ကျွန်တော်တို့ကြီးညာထားတာ NUG ကနေပြီးတော့ကျွန်တော်လူတို့ဆိုတာဘယ်နေရာမှာရှိနေတဲ့ပြည်သူပဲဖြစ်ဖြစ်အဲ့ဒီပြည်သူကိုနံပါတ်1ဦးစားပေးဆိုတဲ့ people first ဆိုတဲ့ policy ချတာလားကျွန်တော်တို့ NUG စဖွဲ့ပြီး345ရက်မှာကနေအကြီးညာချက်ထုတ်ခဲ့တာပါဆရာ
ဟုတ်ကဲ့ဆရာအဲ့ဒီလိုလူလူကိုပထမဦးစားပေးလုပ်မယ်ဆိုတော့ဒီရချက်ကစေတနာဝစိတ်ကောက်မှာတယ်တစ်ချိန်တည်းမှာပဲအဲ့လိုလုပ်နိုင်မဲ့ resources ပေါ့အဲ့ဒါ NUD နည်းကိုယ်တိုင်ကတော့အခက်အခဲရှိမယ်ထင်ပါတယ်ဒီချိန်မှာနိုင်ငံတကာကလည်းအကူအညီပေးမယ်ဆိုရင်ဒီကိစ္စကိုအမြဲတမ်းတွဲပြီးတော့ပြောပါတယ် ဆိုတော့အဲ့ဒီနိုင်ငံတကာရဲ့ပြောစကားကရောဘယ်လောက်ထိလက်တွေ့မှာအကျိုးရှိပါလဲသူတို့ရဲ့အကူအညီကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
တကယ်တော့နိုင်ငံတကာကသူတို့အကူအညီတွေသူတို့မပေးဘူးမဟုတ်ဘူးပေးတယ်ဒါပေမဲ့သူတို့ရဲ့နီးလန်းကလွဲနေတာပေါ့ဆရာရဲ့အရင်တော့ကလို့ဆိုရင်သူကရန်ကုန်တို့နေပြည်တော်တို့ခုနမင်္ဂလာတို့လေစိတ်တို့အဲ့ဒီကနေဖြတ်ပြီးလာတာဟုတ်ဆရာအဲ့ဒီကနေလာတဲ့ပစ္စည်းတွေကအခုလို့ရက်ဆက်တဲ့ကိုကိုကျိုးပဲကြည့်တယ်ခုနပြည်သူကိုဒုက္ခပေးနေတဲ့ဒီစကားစနဲ့ကြတော့အဲ့ပစ္စည်းတွေကျွန်တော်တို့စီမရောက်ဘူးလေဆရာနိုင်ငံတကာအကူအညီတွေအဲ့ဒီနည်းနဲ့လာလို့မရဘူးအဲ့ဒါကိုကျွန်တော်တို့ကအစကနေကထောက်ပြတယ်ကျွန်တော်ဒါပေမဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒါကိုသူတို့လက်ခံမှုခဲ့နေတာပေါ့နော်ဒါတကယ်တမ်းတော့စီးရီးယားတို့ဘာလို့သူတို့မှတွေ့ကြုံနေရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့ပြောပြတယ်အဲ့တော့အဲ့ဒီဟာကိုတကယ်တော့နားလည်အောင်တစ်နှစ်တောင်ကြာခဲ့တယ်တစ်နှစ်ရှိတဲ့အခါကျမှဆရာတို့မှတ်မိလိမ့်မယ်ဒီ UN General Secretary ကဒီ ASEAN မှာလာပြောတော့ they fail သူတို့failure ရသွားတယ်လို့ပြောတာဒါပေမဲ့သူတို့ပါဇက်ကပြောတော့ failure ဆိုတဲ့ဟာတစ်နှစ်ရှိမှစပြောတဲ့အချိန်မှာကျွန်တော်တို့ကြည်သူတွေကတစ်နှစ်ခံစားလဲရပြီဗျာအဲ့ဒါအတွက်ကျွန်တော်တို့ကအခုလဲထောက်ပြတယ်ထောက်ပြပြီးတော့အခုတော့ကျွန်တော်တို့ကအရင်နဲ့စာရင်တော့ပြီးခဲ့တဲ့နှစ်နဲ့စာရင်ဒီနှစ်မှာနိုင်ငံတကာအကူအညီတွေရလာတယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တော့မရပါဘူးကျွန်တော်တို့ဖြစ်လိုချင်တော့ဖြစ်ဒီရောက်ရောက်မဖြစ်သေးဘူးဖြစ်အောင်လို့တော့ကျွန်တော်တို့ကြိုးစားနေတယ်ကျွန်တော်တို့ခုအစိုးရအနေနဲ့ NUG အနေနဲ့ဆိုရင်အတိုင်းအတာတွေနဲ့အားလုံးပေါင်းပြီးတော့ IACC ဆိုတာဖွင့်ထားတယ်ဆရာ International AIDS Coordination Commission ဆိုတာတမတာ lead လုပ်ပြီးကျွန်တော်တို့ဖွင့်ထားတယ်အဲ့ဒီဟာနဲ့ development partner တွေနဲ့ international donor တွေနဲ့ engage လုပ်ပြီးတော့ကျွန်တော်တို့ will be effective efficient ဖြစ်အောင်ပေါ့ဆရာ coordinated ဖြစ်အောင်တော့ကျွန်တော်တို့ကြိုးစားနေတယ်ဆရာ
ဟုတ်ကဲ့
အမြင်နဲ့စာရင်စရစပြုတယ်ဒါပေမဲ့တကယ်တမ်းဆရာနိုင်ငံတကာအကူအညီတွေယူကရိန်းနဲ့ကျွန်တော်တို့နဲ့ဆိုင်အရန်ကိုကွာပါတယ်ပတ်စံတိကျအရန်ကိုနေပါဟုတ
်ကဲ့အဲ့တော့ယူကရိန်းဆိုတော့ယူကရိန်းကိုပဋိပက္ခအပါဝင်ပေါ်တယ်နိုင်ငံတကာပဋိပက္ခတော်တော်များများမှာတစ်ခါတစ်ခါကျတော့သူတို့က humanitarian corridors ပြီးတော့ပဋိပက္ခဖြစ်တဲ့ဟာကိုခဏရဆိုင်ပြီးတော့အဲ့ဒုက္ခရောက်နေတဲ့လူတွေအကူအညီပေးဖို့အတွက်အဲ့ဒီနေရာလေးရင်ပြတ်ပြီးတော့ညဉ့်ညဉ့်လုပ်ပြီးတော့အကူအညီပို့ပေးကြတာမျိုးရှိတယ်အဲ့ဒီအတွက်ညှိနှိုင်းကြတယ်ကုလသမဂ္ဂကတော့နိုင်ငံတကာတို့ကဥဆောင်ပြီးတော့ညှိနှိုင်းပေးတယ်ဆိုတော့မြန်မာနိုင်ငံအခြေအနေမှာကအဲ့လိုစာနာမှုဆိုင်ရာလမ်းကြောင်းလေးဖွင့်ပြီးတော့ဈေးညံဖွင့်ပြီးတော့ဖြတ်ပေးနိုင်မဲ့အခြေအနေမျိုးပို့ပေးနိုင်မဲ့အခြေအနေမျိုးကရှိနိုင်ပါလားအဲ့လိုနှီးဖို့ကြိုးစားမှုအထောက်အကူတွေရှိပါလားဆရာ
အော်ဒီကနေ့နှစ်တော့အရာဒီကျွန်တော်တို့အများကြီးဆွေးနွေးခဲ့ကြတယ်ဆရာဒါပေမဲ့ဆရာတည်တဲ့အချိန်မှာစက္ကစကဒွေအခေါ်ပိုင်းဆိုင်ရာမှာတော်တော်ရက်စက်ကြမ်းကြုတ်တယ်လို့ပဲပြောရမှာပေါ့နော်ကိုကျိုးပဲသိကြည့်အောင်ဆိုတော့အဲ့လိုပုံစံမျိုးဆိုတော့ကျွန်တော်တို့လည်းဘယ်လိုမှဖြစ်မှာမဟုတ်တော့ကျတော့သူတောင်းချောက်သွေးစွန်းနေတဲ့လက်ဖြစ်နေတာပေါ့သွေးစွန်းနေတဲ့လက်နဲ့ကျွန်တော်တို့ဒီလိုကိစ္စမျိုးကတော့သူတို့ကလည်းကြောက်မစိစားပါဘူးကျွန်တော်တို့စီဒါကြောင့်ဘာဖြစ်စီမှမရောက်တာလေတကယ်တမ်းက ICRC တို့ဆိုတော့လို UN agency တွေနဲ့လူတွေရဲ့အသက်တွေဘဝတွေကိုဦးစားပေးရဆိုရင်အဲ့ကိစ္စတွေကအဲ့ဒီနေရာဖြစ်ခဲ့ရမှာဗျ။အဲ့ဒါတွေကမဖြစ်ဘူး။အခုလည်းဖြစ်မှာမဟုတ်ဘူး။သူတို့ကတောက်လျှောက်ကျွန်တော်တို့ကိုပုံနေကျဲနေတာဆရာ။ဘယ်လိုလုပ်ပြီးဒီကိစ္စမျိုးလုပ်
။အဲ့တော့ခုကတွန်းလှန်တဲ့အင်အားစုတွေကနေမြေတော်တော်များများထိန်းချုပ်တယ်။ထိန်းချုပ်ထားနိုင်တယ်။သူတို့မဟုတ်စစ်ကောင်စီကမထိန်းချုပ်နိုင်တဲ့နေမြေတွေတော်တော်များများရှိနေပြီလို့ပြောတယ်။ဆိုဒုက္ခတဲ့တော်တော်များများကအဲ့ဒီနေရာမှာရှိနေလို့ထင်ပါတယ်ဆိုတော့အဲ့ဒီနေရာကိုဆရာတို့ကလွယ်လင်းတူအကူအညီရအောင်ဘယ်လောက်ထိဆောင်ရွက်ပေးနိုင်မှာလဲနိုင်ငံတော်အကူအညီရအောင
်အရင်နဲ့ဆိုင်ရပို့အဆင်ပြေလာတယ်လို့ပြောလို့တော့ရတယ်ဆရာရဲ့ကျွန်တော်တို့ဒါပေမဲ့ဒီဟာတွေအကုန်လုံးအသေးစိတ်တွေခွင့်ပြောတော့လဲသူတို့ကထုံးစံအတိုင်းပေါ့နော်ဟိုကနလိုဘုံကျဲတာတို့မီးရှို့တာတို့တွေအကုန်တောက်ဆောက်လောက်တာပေါ့အဲ့လိုမျိုးဆိုတော့ကျွန်တော်တို့တချို့ဟာတွေတော့အသေးစိတ်မပြောဘူးဒါပေမဲ့အခုအရင်နဲ့စာရင်အစဉ်ပြေပဲရောက်လာတယ်လို့ပြောလို့ရတယ်။ဟိုစေဝါတွေဘာညာတွေဆိုရင်အရင်နဲ့စာရင်ကျွန်တော်ပို့ပြီးတော့ပို့ပေးနိုင်တဲ့အနေထားမှာရှိတယ်။ Now cross border နဲ့ကျွန်တော်တို့လုံးလို့ရသလောက်ကျွန်တော်တို့လုံးနေကြတာရှိရဲ့ပေါ့နော်။ Now ငွေကြေးစည်းစိမ်မှုကိုတနည်းနည်းနဲ့ရအောင်လုပ်တဲ့နေရာတွေလည်းဒါအရင်နဲ့စာရင်တော့ဟိုလုံးလို့ရလာတယ်။ဒါပြောသလိုပဲဟုတ်ပါတယ်။ကျွန်တော်တို့စိုးမိုးဒေသတွေမှာလူသားချင်းစာနာမှုတွေအများကြီးလိုအပ်တာဟုတ်တယ်။ဒါပေမဲ့ပြည်သူတွေကပြည်သူကနေပြည်သူတို့သွားနေတာတွေလည်းအများကြီးရှိတယ်ဗျာနောက်တစ်ခုကတော့ကျွန်တော်တို့ control လုပ်တဲ့ဒေသတွေမှာအခုစပြီးတော့တချို့ဟိုအခွန်အတုပ်တွေကျွန်တော်တို့စတောက်နိုင်လာတယ်ပေါ့ဆရာရေအဲ့ဒါလည်းပြည်သူကနေပြည်သူဆိုတဲ့သဘောမျိုးပါပဲအဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့စောင့်ရှောက်လာနိုင်တော့က တို့လည်းပုံတွေတွေ့မှာပါတချို့ကျွန်တော်တို့အိမ်လေးပြန်ဆောက်ပေးနိုင်တာတို့အစားအသောက်တွေအိုးကွက်မကန်တွေပြန်လုပ်ပေးနိုင်တာတို့ဒါတွေလည်းရှိတော့ရှိလာတာပေါ့နော်တချို့နေရာတွေမှာဒီ federal သဘောတရားတွေအများကြီးတွေ့ရပါတယ်ဗျာကုဒေတာကုအရကုရဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ကုရဲ့ဒီပြည်သူကိုပြန်ဆောက်ရှောက်တယ်ဆိုတဲ့အနေအထားတွေအများကြီးတွေ့လာတာတချို့ဟာတွေတော့ကျွန်တော်တို့ဟိုကြည့်ပြီးအားလည်းရှိရပါတယ်ဒါပေမဲ့တကယ်တမ်းတော့အများကြီးလိုအပ်တာပေါ့ဆရာရဲ့ကျွန်တော်တို့ပြည်သူတွေကျွန်တော်တို့လူမှုတွေအများကြီးခံစားနေရတာအဲ့ဒါတွေအတွက်ကတော့အများကြီးလိုပါဆရာသိတဲ့အတိုင်းပဲအိမ်တစ်လုံးပြီးလောင်သွားရင်အဲ့အိမ်တစ်လုံးပြန်ဆောက်ဖို့ဆိုတာတဘောအလုံးကြိုးစားကြရတာ
ဟုတ်ကဲ့ဆရာနောက်ဆရာတို့ပြီးဖို့အစဉ်ဆုံးမိကုန်းထင်ပါတယ်အဲ့တော့အဲ့ဆေးဝါးပြည်ပြည်တဲ့နေရာမှာသမန်ကောကိုဆောက်လို့ပျောက်တဲ့ဆေးဝါးတွေလည်းရှိမှာပေါ့ဆရာဝန်ကိုယ်တိုင်ညွန်ကြားပြီးတော့ကုသပေးဖို့လိုတဲ့ယောဂါတွေပြည်သူတွေကျုံတွေ့ရတယ်ရှိနေမယ်အဲ့ဒီကိစ္စတွေတော့ကျွမ်းကျင်သူတွေအဲ့ဒီဆေးဘဆိုင်ရာလိုအပ်တဲ့လေ့ကျင့်မှုတွေကိုဆရာတို့လုပ်ပေးနိုင်ပါသလားဆရာ
ကျွန်တော်တို့မြန်မာနိုင်ငံမှာကကိုအရင်ကနေကကဘာရဲ့သတ်မှတ်ချက်ကိုမမီဘူးလို့ပြောရင်ရတာပေါ့ဆရာအဲ့တန်းမြဲလူတွေနားလဲအောင်ကျမ်းမာရေးဆောင်ရှောက်တဲ့လူကြီးအတွက်ကတကယ်ရှိရမှာတဲ့၃ပုံပုံတစ်ပုံလောက်ပဲရှိတာဆိုတော့အခုအချိန်မှာပို့ဆိုးတာပေါ့ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုတန်းနိုင်မှာမရတော့ဒါစွမ်းကုန်ကြိုးစားနေတာပေါ့လေကျွန်တော် data တွေလည်းထုတ်ပြန်တာတယ်ကျွန်တော် CDM လုပ်တဲ့ဇာဝင်တွေပြည်သာပြည်တွေ specialist တွေ4,000ကျော်ရှိတယ်ဆရာအခု CIA service ပေးနေတာတိုင်းရင်းသားကျန်းမာရေးစောင့်ရှောက်တဲ့သူတွေနဲ့ပေါင်းရင် 9,000 8,000 လောက်ရှိပါပေါ့အဲ့ဒါနဲ့ကျွန်တော်တို့အဲဒီ data တွေရှေ့တန်းစီးရုံ168ရုံရှိတယ်ခြေဆိုင်စီးရုံ68ရုံရှိတယ်အဲ့ဒီမှာကျွန်တော်တို့ service တွေပေးနေတာပေါ့နော်ဆိုတော့ဂျင်းနဲ့လားဆိုမဂျင်းနဲ့ပါဘူးဆရာဒါပေမဲ့ဟို service ကတော့ဖြစ်အောင်လို့ပေးနေတာပေါ့နော်အဲ့ထပ်ပြီးတော့လေဆရာဝင်ကျွန်တော်တို့မွေးထုတ်တာရောဒီမှာပြီးမွေးထုတ်တာရောလုပ်နေတယ်အပြင်ကျွန်တော်တို့လွတ်မြောက် data တွေမှာအခုကျွန်တော်တို့ခြေတောင်စီးတက်ကတူအစ်စ်တွေထပ်ဖွင့်တာရောဒီမှာဒီတက်ကတူအစ်စ်တွေထပ်ဖွင့်တာရောလည်းလုပ်နေတယ်ဆရာ
သိကောင်းပါရှာကျွန်တော်နောက်ဆုံးမိရှင်နဲ့ပြီးကုန်သူအားဒီဇာနာမှုဒုက္ခရောက်တဲ့တဏှာတွေဆိုတော့ပြိပခါလုံးဝချုပ်ငိမ်းမှသာပြောင်းနိုင်မဲ့အခြေအနေလို့ပြောရင်မှားမယ်မဟုတ်ဘူးပေါ့ဆရာအဲ့လိုပြိပခါပြောက်ပြီးရင်တော့မလဲပြန်လဲထူထောင်ဖို့ကြိုးစားကြမှာဆိုတော့အဲ့ဒီအခြေအနေကိုဆရာမျှော်မှန်းမိပါလားဘယ်အချိန်မှများဖြစ်လာနိုင်လဲဆိုတာများဆရာတွေးမိတာရှင်းလဲပြောပါဆရာ
NUG အနေနဲ့စဉ်းစားပြီးစီမံဆောင်ရွက်နေတဲ့တိုင်းရင်းသားဖွဲ့စည်းတွေနဲ့တိုင်ပင်ပြီးလုပ်နေတာတော့immediate ပေါ့လောလောဆယ်ကျွန်တော်တို့ဖြည့်ရှင်းရမယ့်ဟာတွေကိုအခုဒါတစ်နှစ်နှစ်နှစ်အတွင်းမှာကျွန်တော်တို့ဖြည့်ရှင်းဖို့ကြာဒါစီမံချက်ရေးဆွဲထားတာ1 year ကျွန်တော်တစ်နှစ်စာ plan ရှိတယ်ဒီတစ်နှစ်အထူးထူးခြားခြားအပြောင်းအလဲဖြစ်ရမယ်ပြီးရင်နောက်တစ်နှစ်နှစ်နှစ်နေဒါကိုအဆုံးတတ်ရမယ်ပေါ့ဆိုတော့ကျွန်တော်တို့ကဒီအခုဒီလောလောဆယ်စစ်အာဏာရှင်ဒီအာဏာရှင်ထုတ်ချဖို့ ਨੇ Federal Democracy ထောင်ဖို့ဆိုရင်ကျွန်တော်တို့အခုinterim period ရှိမယ် transition ရှိမယ်ဘုဘမှာ federal democracy ဆိုတော့ကျွန်တော်အကြမ်းအားဖြင့်စဉ်းစားသုံးသပ်တာတော့အနည်းဆုံးအခုတစ်နှစ်နှစ်နှစ်ပြီးရင် transition က၃နှစ်လောက်ကြာမှာပေါ့ဆရာအဲ့ဒါပြီးတော့မှဟိုဘက်ကိုရောက်သွားမှာဆိုတော့အဲ့ဒါအတွက်ကျွန်တော်တို့ဒီအခုကပြင်ဆင်နေပါလေဆရာကျွန်တော်တို့ control ရရရသလောက်ရတဲ့နေရာကိုစီမံခန့်ခွဲနိုင်အောင်လည်းပြင်ဆင်နေရပေါ့ကျွန်တော်တို့အချင်းချင်းကြားမှာနားလည်မှုတွေအပေးအယူတွေနဲ့ဒီ federal သဘောတရားတွေနဲ့ kait နေအောင်လို့ကျွန်တော်တို့စီစဉ်ဆောင်ရွက်နေပါတယ်ဆရာဆိုတော့ကျွန်တော်တော့ဟိုလေအစိုးဆုံးကိုပြင်ဆင်ထားသလိုအကောင်းဆုံးအတွက်လည်းကျွန်တော်ညှော်လင့်ပြီးတော့အလုပ်တွေလုပ်နေပါတယ်လို့
ဒီမှာလက်ရှိပဋိပက္ခအကြာကလူမှုဒုက္ခတွေကို NUG ကအစိုးဆုံးကိုမှန်ပြီးပြင်ဆင်စ조사နေတာကိုဥကျော်စံတရဲ့မြမရေးသုံးသက်ချက်မှာကြည့်ရှုနားဆင်ကြရတာပါအခုတော့ကိုရနိုင်တက်ဆက်တဲ့အားကစားကဏ္ဍပါစပိန်နိုင်ငံကရီယယ်မက်ဒရစ်အသင်းကတော့ FIFA FIFA ကမ္ဘာကလပ်ချန်ပီယံဖလားကိုဘိုးဆွဲပြီးအများဆုံးစံချိန်တင်လိုက်ပါတယ်ကာတာနိုင်ငံကတော့ကမ္ဘာဖလားပွဲတုန်းကအသုံးပြုခဲ့တဲ့အိမ်တွေကိုတူရကီနဲ့ဆီးရီးယားနိုင်ငံကငလျင်တန်းခံလိုက်ရတဲ့သူတွေအတွက်လှူဒန်းလိုက်ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကအခုပတ်မှာစူးစီးတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မော်ရိုကိုနိုင်ငံမှာကျင်းပခဲ့တဲ့ FIFA ကမ္ဘာကလပ်ချန်ပီယံဖလားဘောလုံးပွဲမှာတော့ Real Madrid အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် ။တနင်္လာနေ့ကနောက်ဆုံးဖိုင်နယ်မှာတော့ဥရောပချန်ပီယံရီယယ်မက်ဒရစ်ကဆော်ဒီကအာရှချန်ပီယံအယ်ဟီလာကို5ဂိုး3ဂိုးနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ရီယယ်မက်ဒရစ်အတွက်ဂိုးတွေကတော့ဗီနီရှစ်ဂျူနီယာနဲ့ဗယ်ဗာဒီတို့က2ဂိုးစီသွင်းခဲ့ပြီးတော့ဘန်ဇီမာက2ဂိုးသွင်းပေးခဲ့ပါတယ်။အခုလိုတစ်ဖက်နဲ့တစ်ဖက်ဂိုးတွေအပြန်အလှန်အများကြီးသွင်းခဲ့တာကြောင့်ပရိသတ်တွေအကြိုက်ပွဲကောင်းတစ်ပွဲလည်းဖြစ်ခဲ့ပါတယ်။ရီယယ်မက်ဒရစ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ဖီဗာကမ္ဘာကလပ်ချန်ပီယံဖလားကို၅ချိန်မြောက်ပိုဆွဲပြီးတော့စံချိန်သစ်တင်လိုက်နိုင်ပါတယ်ခင်ဗျာ။ဘာဒနိုင်ငံကတော့ကမ္ဘာဖလားပွဲမှာပရိသတ်တွေနေဖို့လုပ်ခဲ့တဲ့ mobile home လို့ခေါ်တဲ့ခြေပြောင်းလို့ရတဲ့အိမ်တွေကိုတူရကီနဲ့ဆီးရီးယားနိုင်ငံတွေကိုလူဒန်းသွားမယ်လို့ပြောလိုက်ပါတယ်။တူရကီနဲ့ဆီးရီးယားမှာပြီးခဲ့တဲ့ဘက်ကငရင်အကြီးကျယ်လုပ်ခဲ့ပြီးတော့အဆောက်အုံတွေတော်များများပြိုကျခဲ့တာကြောင့်ကာတာနိုင်ငံကရွှေပြောင်းလို့ရတဲ့အိမ်အလုံးကြီးတစ်သောင်းကိုလူဖို့ဂရုပြုထားပါတယ်။ Mobile Home လို့ခေါ်တဲ့အဲ့ဒီရွှေပြောင်းလို့ရတဲ့အိမ်တွေဟာကုန်ပစ္စည်းတွေတင်ပို့တဲ့ကွန်တိန်နာတွေနဲ့ပုံစံတူပြီးတော့ပြီးခဲ့တဲ့2022ကာတာကမ္ဘာဖလားမှာပရိသတ်တွေတဲခိုဖို့အတွက်လုပ်ပေးခဲ့တာဖြစ်ပါတယ်။ဒီထဲကပထမအတုပ်အနေနဲ့အလုံး350ကိုကာတာနိုင်ငံကတူရကီကိုတနင်္ဂနွေနေ့ကစတင်ပို့ဆောင်လိုက်ပြီဖြစ်ပါတယ်။ငရင်းကြောင့်လူ3000ခွဲကျော်တည်ဆုံပြီးတော့တိတ်နဲ့ချီပြီးတော့လဲအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ငရင်ကယ်သရေးရမုံငွေဖြစ်တဲ့ပရီးမီးယားလိဂ်ကလည်းဗြိတိန်စတာလင်ပေါင်တသန်းလူဒန်းသွားမယ်လို့ကြေညာထားသလိုဥရောပဘောလုံးအဖွဲ့ချုပ် UEFA ကလည်းယူရို2သိန်းလူဒန်းထားပါတယ်။ဒါပြင်မက်ဆီ၊ရိုနောဒို၊ဟယ်ရီကိန်း၊ဟာလန်အမ်ဘာပေစရှိတဲ့ကမ္ဘာကျော်ဘောလုံးသမားတွေကလည်းရမုံငွေရရှိရေးအတွက်ပါဝင်ကူညီခဲ့ကြပါတယ်။အိမ်မှာသူတို့လက်မှတ်ထိုးထားတဲ့ဘောလုံးငန်းအင်ဂျီတွေကိုလေးလံတင်ရောင်းချခဲ့တာမှာတော့ပြီးခဲ့တဲ့တောက်ကြနေ့ကရိုနောဒိုရဲ့အင်ဂျီကိုဒေါ်လာ2သိန်းကျော်နဲ့လေးလံတင်ရောင်းချနိုင်ခဲ့ပါတယ်ခင်ဗျာ။အမေရိကန်ကစူပါဘောလို့ခေါ်တဲ့အမေရိကန်အမျိုးသားဘောလုံးဖိုင်နယ်ပွဲမှာတော့ Kansas City Chiefs အသင်းကအနိုင်ရပြီးတော့စူပါဘောချန်ပီယံဖြစ်သွားခဲ့ပါတယ်။စူပါဘော57ဖိုင်နယ်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းက Arizona ပြည်နယ် Phoenix မှာကစားကြတာမှာKansas City Chiefs အသင်းက Philadelphia Eagles အသင်းကိုပွဲပြီးကနေမှကတ်ပြီးတော့38-35မှတ်နဲ့အနိုင်ရသွားခဲ့ပါတယ်။ဒါဟာ Kansas City အသင်းအတွက်တော့ Super Bowl Champion ဆုကို၄နှစ်အတွင်းမှာဒုတိယအကြိမ်ရတာလည်းဖြစ်ပါတယ်။ဒီဘက်မှာ Kansas City အသင်းက Patrick Mahomes ကပြိုင်ပွဲရဲ့အကောင်းဆုံးကစားသမားဆု MVP ဆုကိုလည်းရရှိခဲ့ပါတယ်။ဒီဘက်နဲ့ပတ်သက်ပြီးတော့ American ဘောလုံးပရိသတ်အုပ်ဖြစ်တဲ့ကိုနေလင်းကိုမေးကြည့်ထားပါတယ်။
ကစားပွဲအမြင်ပြောရမယ်ဆိုရင်တော့လေနှစ်သင်းလုံးကကောင်းတယ်ပေါ့ဗျာနှစ်သင်းလုံးကတော်တော်ကောင်းပါတယ်တော်တော်ကိုကောင်းပါတယ်ကောင်းလို့လည်းသူတို့ဘူးလူဝတ်တက်လာတာပေါ့နော်ဆိုတော့အဓိကနိုင်သွားတဲ့အချက်ကိုပြောရမယ်ဆိုရင်အတွေ့အကြုံရယ်နောက်တစ်ခုကဟိုကစားသမားရဲ့ individual resilience ပေါ့နော်ဟိုတစ်ဆိုင်မမတ်နိုင်ခြင်းနဲ့စိတ်နဲ့အရှုံးမပေးဘဲကြိုးစားတဲ့စိတ်ကြောင့်နိုင်တယ်လို့ကျွန်တော်မြင်တယ်ဗျအမတ်ကတော့သုံးမှတ်တဲ့ကွာတာပေါ့လေသုံးမှတ်တဲ့ကွာတယ်ဆိုပေမဲ့လည်းအသာစီးနဲ့ကစားရတဲ့ဆိုင်ရဲ့အကျိတ်နဲ့အပြင်တစ်ဖက်အကျိနဲ့ကစားခဲ့တယ်လို့ကျွန်တော်မြင်ပါတယ်ဗျ
။ဒီပွဲမှာဒီ Kansas City ဘက်က quarterback Patrick Mahomes MVP ရသွားပါဘောနော်။အဲ့ဒီဟာသူတကယ်ပဲဒီစုနဲ့ထိုက်တန်လာ
။အရသာတွေလို့မြင်တယ်ဗျ။ပထမဆုံးပြောချင်တာက Patrick Mahomes ကသူက Super Bowl Champion ရသူတွေ။နောက်သူရဲ့ကစားသမားတောင်ငယ်လေးငယ်ပါသေးတယ်။ဒီပွဲမဆိုင်ပတိုင်ငယ်မှာလေကသူကတရားရထားတာဗျ။တရားရထားတဲ့အပြင်ကိုပွဲကစားနေတဲ့တဝရစ်ဘက်မှာပဲသူထပ်ပြီးတော့ဟို truck ခောက်တယ်ဗောနော်။ဒီ American Football အရင်ချမ်းပါတယ်။တော်တော်တက်တဲ့နဲ့တက်ကြပေါ့နော်။ဟိုတိုးပြီးကစားတဲ့ကစားလေးဆိုအရင်ချမ်းတဲ့ခါကျတော့ဒဏ်ရာရပြီဆိုရင်အများအပြားလို့ခြေတော့ကျိုးတာတော့ဖြစ်တဲ့ချိန်မှာဒီပွဲလေမှာ Patrick Mahomes ကဟိုလေသူ့ကိုတက်ကြလို့လည်းသူခြေတော့ခုတ်သွားတာရှိပါတယ်။ဒါပေမဲ့အဲ့ကြားရမှာသူဆက်ကစားတာပေါ့နော်။နာကျင်တဲ့မှုနာကျင်မှုကစားတယ်ဒါပေမဲ့သူကနာကျင်တဲ့စိတ်အများကြီးများတယ်။နာကျင်တဲ့စိတ်အများရှိတယ်။နောက်ပြီးတော့ဟိုတွေးအေးတယ်ပြောရမှာပေါ့ဗျာကျွန်တော်တို့ခေါ်တာ silence တွေလာပေါ့နော်တွေးအေးတယ်ပေါ့နော်။အဲ့တော့သူကရားစင်တယ်လို့ကျွန်တော်ပြောပါတယ်။
Now ဒီ Super Bowl နဲ့ပတ်သက်ပြီးတော့ရောအမေရိကန်မှာလူတွေကဘယ်လောက်ထိဒီပွဲကိုယူသွတ်ကြတယ်ဘယ်လောက်ထိကြိုက်ကြတယ်ဆိုတဲ့ဥစ္စာလေးလည်းနည်းနည်းပြောပါအောင
်အမေရိကန်မှာတော့သူကတော့ဒီ Super Bowl ဆိုတာကတော့သူ့ရဲ့ဟိုဘယ်လိုခေါ်လဲဟို traditional ပေါ့ဗျာဟိုကျွန်တော်ကဘာမှဆိုရင်တော့ဘောလုံးလိုပေါ့နော် crazy ကြပါတယ်အဲသူကတော့အမေရိကန်နဲ့တကယ်တည်းကိုဖြစ်တဲ့အစားအသောက်ပေါ့ဗျာဆိုတော့ Brody ဖြစ်လဲဆိုရင်ကျွန်တော်တို့ဒီတလောက်ကတော့ဒီ Super Bowl ချင်းပွားတဲ့နေ့တဲ့ tournament များတာအများနဲ့โอ้ซันซันดีญาโลหาမျိုးသူတို့ကျင်းပါတယ်အဲ့ဒီ6နိုင်ပေါ့ပြီးတော့ Super Bowl မှာကြည့်ရလူကတန်းကိုရာနဲ့ချီချီရှိတဲ့ခါကျတော့ဒါကဘာလို့မှရောက်နေအမေရိကန်တွေပါစကြည့်တာပေါ့နော်တန်းရာနဲ့ချီချီခါကျတော့အဲ့ Super Bowl ပွဲမှာကြော်ညာထဲဖို့အတွက်ကုမ္ပဏီရာတဲ့အချိန်နဲ့သူတို့ဟိုပတ်စအများကြီးပြီးပြီးတော့သူတို့ဟိုရအောင်ယူရတယ်ပေါ့နော်အဲ့ကြော်ညာတဲ့အများစုပါတယ် အသက်တွေများပါတယ်ဟိုဆိုလိုချင်တာကအစူပါဘောတွေကိုတည်တတ်ရိုက်ပြီးတော့ဟိုကျင်းညာတာပေါ့နော်အဲ့တော့လက်မှတ်ကလည်းရဖို့အရန်ခက်တယ်အရန်လည်းဈေးကြီးပါတယ်အာနောက်ဆုံးတစ်ခုကတော့ဟို TV ပေါ့နော် TV ရဲ့ဒီကြော်ညာအားကလည်းကြော်ညာကလည်းအများကြီးရတယ်အထူးသဖြင့်လူတွေစောင့်တာကစူပါဘောပွဲတွေမကဘူးဟိုကျွန်တော်တို့ break time ပေါ့နော်ကျွန်တော်တို့ဟိုအာနားချိန်မှာ10မိနစ်15မိနစ်မှာအပေါ်မှာအရင်နာမည်ကြီးတဲ့ဟိုဟိုအဆိုတော်ရဲ့အမှုပညာရှင်တွေဖြောပြတာပါလေဒီကြီးတဲ့ခန္ဓာမှာပါပါရဲ့ဗ
ျဒီဘက်ကိုကြည့်ဖို့အတွက်လက်မှတ်တစ်စောင်းကို American Dollar ထောင်နဲ့ချီပြီးတော့လဲပေးရပါတယ်ဒီဘက်အတွက်လက်မှတ်ဈေးတွေနဲ့ပတ်သက်ပြီးလက်မှတ်အယောင်ကုမ္ပဏီတစ်ခုဖြစ်တဲ့ StubHub ကုမ္ပဏီပြောခွင့်ရ Adam Budeli ကတော့
As expected we continue to see tremendous demand from the Chiefs and the Eagles fansCurrently right now on StubHub we do have
ကျွန်တော်တို့မှန်းထားသလိုပါပဲ Kansas City Chief နဲ့ Philadelphia Eagle အသင်းပြိုင်တဲ့တွေကလက်မှတ်အဝယ်တွေအတော်လေးဝယ်ကြပြီလက်မှတ်တစ်စောင်ကို3100လောက်ကစပါတယ်ဒီလိုဆိုတော့အားလုံးပြန့်မြဆွဲလိုက်ရင်တော့လက်မှတ်တစ်စောင်ရဲ့တန်ဖိုးက6800လောက်ရှိပါတယ
် American သတင်းမီဒီယာတွေမှာတော့ဒီပွဲအတွက်လက်မှတ်တစ်စောင်ကိုအနည်းဆုံး3000ကျော်ကနေအများဆုံး1000ကျော်လောက်ထိရှိတယ်လို့ပြောပါတယ်Philadelphia အသင်းကိုအားပေးတဲ့ပရိသတ်ဦးကတော့သူစုထားတဲ့ပတ်စံတွေကိုထုတ်ပြီးတော့လာအားပေးတာလို့ဆိုပါတယ
် If it was over 10,000 then I would probably have problems on the home front but if I could keep it under 5,000
ဒီဘွေးကြီးတို့ကကုန်ကြစိတ်ကတထောင်ကျော်သွားရင်တော့အိမ်မှာတော့ပြဿနာတွေတက်လာနိုင်ပါတယ်ဒါပေမဲ့9,000အောက်လောက်ပဲသုံးမယ်ဆိုရင်တော့အဆင်ပြေပါတယ်ဒါပေမဲ့လည်းကားငှားတာနောက်ဟိုတယ်ကားတွေနဲ့စားရတောက်တာတွေပါပေါင်းလိုက်ရင်တော့ 8,900 လောက်ရှိနိုင်ပါတယ
်အခုနေ့ Super Bowl Final ကိုတော့ Tesla နဲ့ Twitter ကုမ္ပဏီအကြီးကဲ Elon Musk ကဘာကြောင့် Video Stewing ကနံပါတ်ကြီးဆိုတော့ Paul McCartney LA Lakers အသင်းကကဘာကြောင့် Basketball ကစားသမား LeBron James အပါအဝင်နံပါတ်ကြီးပုံပုံတွေတော်များများလဲခွဲမှာသွားပြီးတော့အားပေးခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ရဲ့အပတရား Super Bowlအားကစားပွဲကြီးအပါအဝင်ဒီအားကစားခန္ဓာကိုကိုရနိုင်တင်ဆက်ခဲ့တာနားဆင်ကြည့်ရှုခဲ့ရလို့အားလုံးအားရခဲ့ကြပါလို့မျှော်လင့်ပါတယ် FIFA American တန်ကနေအစီအစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်အခုလိုပတ်စဉ်ခန္ဓာတွေပြီးမှာတော့ FIFA American တန်ရဲ့ဗိုလ်ထုညအစီအစဉ်တွေကိုအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုဥတ္တမောင်တန်တလှည့်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနဲ့ရုရှားနိုင်ငံကြားနျူကလ িয়ার အရေးပူးပေါင်းဆောင်ရွက်မှုပေါ်မှာအံ့ဩပေမဲ့ဆိုရင်မကင်ဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုပြောဆိုပါတယ်။မကြာသေးခင်ကမြန်မာနိုင်ငံမှာရုရှားကူညီနဲ့ပထမအဦးဆုံးနျူကလ িয়ার နည်းပညာသတင်းချဲ့လက်စင်တာဖွင့်နေပွဲကျင်းပခဲ့တာနဲ့ဆက်ဆက်ပြီး VOA ရဲ့အမေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Netrider စာနဲ့တုံ့ပြန်ပြောဆိုခဲ့တာပါ။မြန်မာပြည်သူတွေပေါ်အကြမ်းဖက်မှုရက်စက်ရုံမှမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နိုင်အောင်မြန်မာစစ်တပ်ကိုရုရှားကလက်နက်တွေထောက်ပံ့နေတဲ့ဆိုတဲ့ယုံကြည်ရလောက်တဲ့သတင်းတွေကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကစိုးရိမ်မကင်းဖြစ်မိတဲ့အကြောင်းပြောဆိုပါတယ်။အမေရိကန်ပြည်သူအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့အဓိကပါဝင်ပတ်သက်တဲ့သက်ဆိုင်ရာအဖွဲ့အစည်းတွေတိုင်းသားအင်အားစုတွေကိုနည်းနည်းချာချာထိတွေ့ဆက်ဆံဖို့ကတိကဝတ်တွေရှိခဲ့တဲ့အတိုင်းဆက်လက်လှုပ်ဆောင်သွားမယ့်အကြောင်းအမေရိကန်ဒုတိယနိုင်ငံရဲ့ဝန်ကြီးဝန်နီရှာမန်ကမနေ့က NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံရဲ့ဝန်ကြီးဒေါ်စင်မအောင်နဲ့တွေ့ဆုံဆင်မပြောဆိုခဲ့ပါတယ်။စစ်ကောင်စီဘက်ကကျွလွန်တဲ့ရဲစက်တဲ့လောက်ရတွေကိုအေးအေးယူနိုင်ရေးနဲ့မြန်မာနိုင်ငံရဲ့အကြက်တဲကိုငြင်းညမ်းစွာအဖြေရှာရေးအမေရိကန်ပြည်တော်စုရဲ့ချိုးပန်းမှုတွေကို NUG ကိုယ်စားလှယ်ဒေါ်စင်မအောင်နဲ့တွေ့ဆုံခဲ့ချိန်မှာဝန်ကြီးရှာမင်းကအလင်းနဲ့ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်2023ခုနှစ်မှာအမေရိကန်ဒေါ်လာ 5.6 ဘီလီယံလိုအပ်တယ်လို့ဗိုလ်ထုနဲ့မှကုလသမဂ္ဂကပြောလိုက်ပါတယ်။တနည်းပြဖို့နီးလာပေမဲ့စစ်ကြောင်လူတွေတေကြပျက်စီးအိုးအိမ်စွန့်ခွာထွက်ပြေးကြရတာတွေနေ့စဉ်ဖြစ်နေပါတယ်လို့လူသားချင်းစာနာထောက်ထားမှုဌာနအကြီးအကဲမာတင်ခရစ်ဖစ်ကပြောပါတယ်တရုတ်နိုင်ငံနဲ့ပတ်သက်လို့အတိုက်ခံ Republican Party ဝင်အမတ်တွေဖိအားပေးနေပေမဲ့လည်းတံပရကဂျိုးဘိုင်ဒန်ကသတိထားပြီးစဉ်စဉ်ရင်တုံ့ပြန်နေပုံရပြီးတင်းမာမှုမဖြစ်အောင်ရှောင်ရှားနေပါတယ
်ပရုညာအတွက် VO ရဲ့အစီအစဉ်တွေဒီမှာအားလုံးပြီးဆုံးသွားပါပြီဒီညအတွက်ထုတ်လေမှုကမဆုမွန်းနဲ့အလိမ့်ပါပါစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Franklin Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆနပြေဝရွှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိပ်စက်နိုင်ဦးနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.